Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်2019ခုနှစ်နိုဝင်ဘာလ25ရက်စနေနေ့မနက်ဖြန် VOA တာမြင့်စီစဉ်တွေကိုလိုင်းတူမီတာ2432.40တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမန်းရင်ချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ဒီကျင်းနိုင်ငံကပလီတခုကိုဂျမ်ဖက်ဝါဒီတွေတိုက်ခိုက်တာကြောင့်လူပေါင်း235ယောက်သေဆုံးသွားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်သမ္မတတို့တောက်ကြတွေကပေကျင်းမြို့တော်မှာတွေ့ဆုံချိန်တွင်ရခိုင်အရေးနိုင်ငံတကာမှာတရုတ်ကရက်တီထောက်ခံပြီးတာကိုဆွေးနွေးကြပါတယ်။ကြောက်ဆုံးနေစေရင်ငုတ်တင်မော့ကိုဆက်ရှာသွားမယ်လို့အာဂျင်တီးနားသမ္မတကပြောပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်နိုင်ငံတကာသတင်းလွှာပြီးအမှာတော့အီဂျစ်နိုင်ငံကဘလီတခုကို ISIS သွေးချွာတွေဝင်ပစ်လို့လူပေါင်း235ယောက်သေဆုံးခဲ့တာနဲ့ပတ်သက်လို့ Islamic ပံ့ပိုးထောက်ပံ့ရေးဝန်ကြီးကအခုလိုပြောပါတယ
်။ فكان هذا يعتبر انتقام نحن سنستهدفكم حتى داخل المساجد.
အင်းခရီးယံဖျားကြောင်တွေကိုတိုက်ပြီးသေသူဒဏ်ရာရသူတွေကိုမိစ္ဆာဒိဋ္ဌိတွေလို့ပြောကြတဲ့အကြောင်းဝင်ကြီးရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။လွန်ခဲ့တဲ့16နှစ်ကျော်ကနယူးယောက်မြို့မှာလူ 3,000 နီးပါးတည်တဲ့အထိအကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းပြောင်းလဲလာတဲ့အကြမ်းဖက်မိပုံစံတွေနဲ့ကန့်ညီမဲ့ဝင်လုံခြုံရေးဝန်ဆောင်မှုအကြောင်းကမ္ဘာမျိုးကြီးတွေမှာအမျိုးသမီးတွေလင်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုဘလောက်ထိကာကွယ်ရသလဲဆိုတဲ့စစ်တမ်းအကြောင်းနဲ့တူမနေ့ကကြားရောက်ခဲ့တဲ့ Black Friday ဈေးရောင်းတဲ့နေ့ကြောင်းတွေကိုနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေတိုင်းငယ်အခုစနေနေ့မနေ့ပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့မတ်အင်ဂျင်နိုင်တို့ကကြေညာပါမယ်ရှင
်။အီဂျင်နိုင်ငံကမတိမကျင်ဖြစ်နေတဲ့ဆိုင်းနိုင်ကျွန်းဆွယ်မှာလူတွေပြည့်နေတဲ့ဗလီတစ်ခုကိုစစ်သွေးကြွားလူသားများရှိသူတွေတောက်ကြံလေးကဝင်ပစ်တာကြောင့်လူ235ယောက်သေဆုံးသွားတယ်လို့အီဂျစ်လူမျိုးတာဝန်ရှိသူတွေကိုကိုးကားပြီးနိုင်ငံပိုင်သတင်းဌာနကပြောပါတယ်။ဆိုင်းနိုင်ပြည်နယ် El Aris မြို့တော်အနောက်ဘက် PLL Abad မြို့က El Roda ဗလီကိုအစိုးရဝါဒီတွေဝန်တိုက်ခဲ့တာလို့အနာဘယ်တွေကပြောတဲ့အကြောင်းအစိုးရပိုင်မီနာသတင်းဌာနကပြောပါတယ်။ဒီတိုက်ခိုက်မှုဟာအပြစ်မဲ့တဲ့အကာအကွယ်မဲ့ဝတ်ပြုသူတွေကိုတိတ်ကိုဆိုးရွားတဲ့တရေဘောကြောင့်စွာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အကြမ်းဖက်ဝါဒကိုကမ္ဘာကြီးအနေနဲ့တီးခံပြီးမနေနိုင်ကြောင်းစည်ရေးအကြနိုင်ယူရမှာဖြစ်တယ်လို့အစိုးရဝါဒကိုလည်းရှုတ်ချရမှာဖြစ်ကြောင်းဖလော်ရီဒါပြည်နယ်မှာရောက်နေတဲ့သမ္မတထရမ့်ကထွတ်တာမှရေးပါတယ်။ကျေးဇူးတော်နဲ့အားလိုက်ရမှာသမ္မတဟာဖလော်ရီဒါပြည်နယ်မှာသွားနေတာပါ။အီဂျစ်အိမ်နေချင်းအစ္စရေးနိုင်ငံကတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ဝမ်းနဲ့တဝန်လာပေးပို့ပါတယ်။အစ္စရေးနဲ့အီဂျစ်ကြား1989ခုနှစ်ကငြိမ်းချမ်းရေးသဘောတူစာချုပ်ချုပ်ဆိုထားတာဖြစ်ပြီးလူမျိုးရေးပိုင်းမှာဆက်ပြီးတော့အနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်။ဒီအီဂျစ်တိုက်ခိုက်မှုကြောင့်သတင်းလွှာကိုသတင်းတွေပြီးမှနားဆင်ရပါမယ်ခင်ဗျာ
။ဇင်ဘာဝေနိုင်ငံရဲ့သမ္မတအသစ်ဖြစ်လာတဲ့အီမဆန်အမ်နန်ဂေါ်ဝါရဲ့ကျန်းသစ္စာကျင်းစုပွဲအခမ်းအနားကိုတောက်ကြနေကကျင်းပခဲ့ပါတယ်။နိုင်ငံကိုနှစ်ပေါင်း40နီးပါးအုပ်ချုပ်ခဲ့ပြီးတဲ့နောက်စစ်တပ်နဲ့အာဏာရပါတီရဲ့ဖိအားပေးမှုတွေကြောင့်အင်ကာနေကရာထူးကနှုတ်ထွက်ခဲ့တဲ့သမ္မတဟောင်းရောဘတ်မူဂါဘီနောက်မှာသူဟာပထမဆုံးကျင်းဇင်ဘာဝေသမ္မတအသစ်ဖြစ်လာသူပါ။သမ္မတအဖြစ်ကျန်းသစ္စာကျင်းစုပွဲအခမ်းအနားမိကွန်းပြောကြရမှာတော့ဇင်ဘာဝေနိုင်ငံမှာနှစ်ပေါင်းများစွာကြာမြင့်လာတဲ့စီးပွားရေးအကျပ်အတည်းကိုဖြည့်ရှင်းနိုင်ရေးအဓိကထားပြုပြင်ပြောင်းလဲမှုတွေဆောင်ရွက်မှာဖြစ်တယ်လို့ Emerson M. Nangawa ကကတိပေးပြောကြားခဲ့ပါတယ်။ဒါအပြင်နိုင်ငံတကာကြွေးမိတွေကလည်းပြန်ဆက်နိုင်ဖို့ကြိုးပမ်းမှာဖြစ်တယ်လို့သွင်းကုန်တင်းကျပ်မှုကိုလည်း short ချပေးမှာဖြစ်ပြီးဇင်ဘာဝေနိုင်ငံမှာခိုင်မာတဲ့ငွေကြေးစနစ်ဖြစ်လာဖို့အသေးချာလှုပ်ဆောင်ဖို့ရှိကြောင်းသူ့ရဲ့မိကွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။နာရှင်သမရမူဂါဘီလက်ထက်ကတိမ့်ပိုက်ခဲ့တဲ့မြေတွေအတွက်လယ်သမားတွေကိုပြန်ပြီးရော်ကြေးပေးမှဖြစ်ကြောင်းလဲ Emerson M. Nangawa ကပြောပါတယ်။သူဟာမူဂါဘီကြံရှိနေတဲ့သမရသက်တမ်း2018နှစ်လယ်အထိသမရအဖြစ်တာဝန်ထမ်းဆောင်မှဖြစ်ပြီးအဲ့ဒီနောက်ရွေးကောက်ပွဲကိုဒီမိုကရေစီနည်းလမ်းနဲ့အညီကျင်းပပေးမှဖြစ်တယ်လို့သမရသက်ကကတိပေးပြောဆိုခဲ့ပါတယ်ရှင်။
အိန္ဒိယနိုင်ငံဗန်နာငွေကြေးစုကွက်မြို့တော်ဖြစ်တဲ့မွန်ဘိုင်းမှာ2000ခုနှစ်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုနောက်ွယ်ကကျူးကန်သူဖြစ်ဆွဆွဲခံထားရတဲ့အစ္စလာမ်တရားဟောဆရာတူကိုဖမ်းဆီးရေးယူဖို့အမေရိကန်ပြည်ထောင်စုကပါကစ္စတန်ကိုတောင်းဆိုလိုက်ပါတယ်။တရားဟောဆရာဟာဖစ်ဆာအီကိုနိုင်ငံရှေ့ပိုင်းလာဟိုးမြို့မှာ17လနီးပါးကြာနေအိမ်ကျေကျုပ်ချထားပြီးတဲ့နောက်တရားရုံးအမိန့်တစ်ခုအရပါကစ္စတန်အာဏာပိုင်တွေကတောက်ကြံနေမှာပြန်လွှတ်ပေးခဲ့တာပါ။တရားဟောတဲ့အခါအပြင်းထန်ဟောပြောတတ်တဲ့ဟာဖစ်ဆာအီအပေါ်အကြမ်းဖက်ဝါဒဆိုင်ရာဆွဆွဲချက်တွေနဲ့ထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။ဆာအီဒ်ကိုဖမ်းမိပြီးအပြစ်ပေးနိုင်အောင်တရင်ပြည်သူကိုဒေါ်လာ10သန်းစုကြီးမြင့်မယ်လို့အမေရိကန်က2012ခုနှစ်ကတည်းကစုငွေထုတ်ထားတာပါ။ဒါပေမဲ့လည်းဆာအီဒ်ကသူ့အဆိုအဖြစ်သ ူကိုတရားမဝင်ထိသိမ်းထားတာနဲ့ပတ်သက်ပြီးအယူခံဝင်ခဲ့တာကိုတရားသူကြီးအဖွဲ့တစ်ဖွဲ့ကကြားနာပြီးတဲ့နောက်အထောက်အထားမပြည့်စုံဘူးဆိုပြီးပြန်လွတ်ပေးဖို့ဗိုလ်ဒူးနေကဆုံးဖြတ်ခဲ့တာပါ။ဇာဟစ်ကိုလွတ်ပေးလိုက်တဲ့အပေါ်အမေရိကန်အနေနဲ့အထူးပဲစိုးရိမ်မိရဲဆိုပြီးနိုင်ငံခြားရေးဌာနပြောခွင့်ရဟက်သာနိုဝတ်ကချက်ချင်းပဲဝေဖန်ပြောဆိုပါတယ်။ဇာဟစ်ရဲ့ဂျမာတ်ဥဒါဝါ JUD အစ္စလမ်ပရာဟိတအဖွဲ့ကိုကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီအဖွဲ့အဖြစ်အမေရိကန်ပြည်ထောင်စုကရောကုလသမဂ္ဂကပါသတ်မှတ်ထားတာဖြစ်ပါတယ
်။ဗြိတိန်နိုင်ငံလန်ဒန်မြို့လူစီကားတဲ့မြို့လေကောင်နာကမြေအောက်ယထာဘူတာယုံတစ်ခုမှာတောက်ကြံလေးကတနက်ပစ်ခတ်တံတွေကြားရတယ်ဆိုပြီးလူတွေဘူတာယုံအပြင်ဘက်လွတ်ရောက်ကိုထွက်ပြေးခဲ့ကြပါတယ်။အခုလိုမတော်တဆဖြစ်ရကြောင်းလူတွေထိခိုက်ဒဏ်ရာရတာမျိုးမရှိခဲ့ဘူးလို့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့နောက်လန်ဒန်ရဲအာဏာပိုင်တွေကပြောပါတယ်။ဖြစ်ရအစပိုင်းမှာအကြမ်းဖက်မှုနဲ့ပတ်သက်နိုင်တယ်လို့ရဲဘက်ကပြောခဲ့ပေမဲ့နောက်ပိုင်းမှာတော့တန်တရားဖြစ်ဖွယ်အကြမ်းဖက်သမားတွေရဲ့လက်ချက်ဆိုတာမျိုးမတွေ့ရတယ်လို့တနက်ပစ်ခဲ့တယ်ဆိုတဲ့အထောက်အထားဒါမှမဟုတ်ထိခိုက်ဒဏ်ရာရတာမျိုးလည်းမတွေ့ရဘူးလို့လန်ဒန်ရဲကပြောပါတယ်။လူများစိုးရိမ်ထိန်းလန့်ခဲ့တဲ့လန်ဒန်မြို့ရဲ့အစီကားဆုံးနေရာနာက Oxford Circus မြေအောက်ဘူတာယုံမှာတော့ဗြိတိန်မိရထားရဲတပ်ဖွဲ့နဲ့အတူလက်နက်ကင်ထားရရောလက်နက်မကင်ထားတဲ့အာဏာပိုင်တွေပါစောင့်ကြံနေပါတယ်။ဘူတာယုံကထွက်လာတဲ့အမျိုးသမီးတဦးကတော့ဒဏ်ရာအနည်းငယ်ရခဲ့တယ်လို့မိရထားရဲကပြောပါတယ်။ Social Media တွေမှာတက်လာတဲ့ဗီဒီယိုမှတ်တမ်းတွေအရဘူတာယုံတဝိုက်လူတွေထွက်ခွာပြေးလွှားနေကြတာကိုတွေ့မြင်ခဲ့ရပါတယ်။ဗြိတိန်မိရထားရဲဘက်ကသတင်းထုတ်ပြန်ချက်မှာတော့မြေအောက်ဘူတာယုံ platform မှာတနက်ပစ်ခတ်တံကြားရတဲ့ဆိုတဲ့သတင်းထွက်လာဒီနောက်ရဲအာဏာပိုင်တွေလာဖို့ဖုန်းဆက်ခေါ်ကြတယ်လို့ဆိုပါရယ်ယထာစီသူတွေဟာမြေအောက်ဘူတာယုံကနေလမ်းမပေါ်ကိုသူတို့ဘာသာသူတို့ထွက်ပြေးခဲ့ကြတဲ့အတွက်လူအများရဲ့ကြောက်ရွံ့ထိတ်လန့်မှုအမြင့်ဆုံးရောက်ခဲ့ပြီးတနက်ပစ်ခတ်မှုတွေဖြစ်နေတဲ့ဆိုတဲ့သတင်းတွေကိုရဲဌာနတွေစီဖုန်းဆက်ပြောဆိုမှုအများအပြားလက်ခံရရှိခဲ့တယ်လို့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါရယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့ရဲဘက်ကဆက်လက်စုံစမ်းမှုတွေလုပ်နေပြီး Oxford Circus ဘူတာယုံကိုအမြန်ဆုံးပြန်ဖွင့်နိုင်ဖို့ကြိုးပမ်းနေတယ်လို့ဆိုပါရယ်အဲ့ဒီဘူတာယုံဟာလန်ဒန်မြို့လေနာမည်ကြီးအဝတ်ထည်ကုန်ပစ္စည်းဆိုင်တွေရှိနေတဲ့လူထုထပ်ပြီးအသွာအလာများဆုံးနေရာတစ်ခုဖြစ်ပါတယ်ရှင
် UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618.9 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1590ကနေထုံနေပေးနေပါတယ်ရှင
်ဖီယိုကနေစနေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာမျက်နှာစာမှာတရုတ်နိုင်ငံကမြန်မာနိုင်ငံဘက်ကနေရည်တည်ထောက်ခံပေးခဲ့တဲ့အခြေအနေတွေကိုတရုတ်သမ္မတရှီကျင်းပင်နဲ့နိုမာလာ24ရက်တောက်ကြာနေ့ကတွေ့ဆုံချိန်အတွင်းဆွေးနွေးခဲ့တယ်လို့တမရတော်ကောင်းကြီးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနိုမာလာ27ရက်နေ့ကစပြီးတရုတ်နိုင်ငံမှာကြောက်နေတာဖြစ်ပြီးအများအားဖြင့်တော့တရုတ်စစ်ဖက်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးတာတွေရှိခဲ့တာပါ။တောက်ကြနေ့ကတော့တရုတ်သမ္မတနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံပြီးရခိုင်ပြည်အရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပါအဝင်တခြားကိစ္စရပ်တွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။ရခိုင်ပြည်အရေးနဲ့ပတ်သက်ပြီးအထူးသဖြင့်အနောက်နိုင်ငံတွေကမြန်မာအစိုးရကိုဖိအားပေးနေချိန်မှာတရုတ်အစိုးရကတော့မြန်မာနိုင်ငံဘက်ကနေရည်တည်ပြောဆိုပေးနေတာပါ။ကုလသမဂ္ဂလူညွေးကောင်စီမှဆုံးဖြတ်ချက်ချမှတ်ကိစ္စကိုတရုတ်ကတားဆီးခဲ့တာကြောင့်လူညွေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်အပြည့်ဖဲထွက်နိုင်ခဲ့ပါတယ်။တရုတ်နိုင်ငံသားဌာနရဲ့နိုမာလာ24ရက်နေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားသဘောတူလက်မှတ်ရေးထိုးခဲ့တာကိုကြိုဆိုတဲ့အကြောင်းတရုတ်နိုင်ငံသားဌာနပြောခွင့်ရဂန်ရှောင်ကပြောခဲ့ပါတယ်။ဒီခါရင်းနဲ့ပတ်သက်ပြီးဖြေရှားတာမှာနှစ်နိုင်ငံစလုံးနဲ့ချစ်ကြည်ရင်းနှီးတဲ့နိုင်ငံတစ်ခုအနေနဲ့တရုတ်နိုင်ငံဟာအပြူသဘောဆောင်တဲ့အခန်းကဏ္ဍကနေနိုင်ငံစလုံးနဲ့လက်တွဲလှုပ်ဆောင်ခြင်းနဲ့အကြောင်းတရုတ်နိုင်ငံကြားဌာနပြောခွင့်ရကပြောခဲ့ပါတယ်
။မြောက်ကိုရီးယားကိုတုံ့ပြန်မှုအကြောင်းပြချက်နဲ့အမေရိကန်ပြည်ထောင်စုကအာရှမြောက်ပိုင်းဂျပန်နိုင်ငံပိုင်နဲ့ထဲစစ်ရေးတည်ဆောက်မှုကိုရုရှားအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းရုရှားနိုင်ငံကြားရေးဝန်ကြီးဆာဂျီလက်ဗရော့ကတောက်ကြနေ့ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံကိုရောက်ရှိနေတဲ့ဂျပန်နိုင်ငံကြားရေးဝန်ကြီးတာရိုကိုနိုနဲ့မော်စကိုမြို့တော်မှာတွေ့ဆုံပြီးတဲ့နောက်ဝန်ကြီးနှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမြောက်ကိုရီးယားနဲ့ပတ်သက်လို့ဂျပန်ရဲ့ရည်တည်ချက်နဲ့အမေရိကန်ရဲ့စီရေးအရာပူးပေါင်းဆောင်ရွက်မှုအပေါ်လာဖရော့ဖ်ကတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ ရုရှားနဲ့ဂျပန်နှစ်နိုင်ငံကြားနှစ်ပေါင်း80ကြာမြင့်နေတဲ့ပင်လယ်ကျွန်းပိုင်နဲ့အငင်းပွားမှုကိစ္စကိုပဲဂျပန်ဘက်ကအဓိကထားခြင်းပေမဲ့မြောက်ကိုရီးယားအရေးအမေရိကန်ဘက်ကစီးရဲအရာအာရှဒေသမှာလှုပ်ရှားနေတဲ့အပေါ်ရုရှားနိုင်ငံသားဝင်ကြီးရဲ့သတိပေးပြောဆိုချက်ကိုအများကအာရုံစိုက်ခဲ့ကြပါတယ်။ဂျပန်နိုင်ငံနဲ့တိုက်ရိုက်ပြဿနာတစုံတရာမရှိသလိုအန္တရာယ်ရှိမယ်လို့လည်းသူတို့မမြင်ကြောင်းရုရှားနိုင်ငံသားဝင်ကြီးကပြောပါတယ်။ဒါပေမဲ့လို့ဂျပန်အပါအဝင်ရုရှားနဲ့အိမ်နီးချင်းနိုင်ငံတွေရဲ့ပိုင်နက်ထဲမှာအမေရိကန်ရဲ့ဒုံးကျည်ကာကွယ်ရေးစနစ်ဆိုတဲ့စီးရဲအစီအစဉ်တွေတိုးများလာမှုကိုအန္တရာယ်အဖြစ်ရုရှားကမြင်ကြောင်းဆာဂျီလက်ဖရော့ဖ်ကဆိုပါတယ်။ဂျပန်နိုင်ငံသားဝင်ကြီးကိုနိုကတော့ဂျပန်နဲ့သူ့ရဲ့မဟာမိတ်တွေဟာမြောက်ကိုရီးယားမှာအာဏာရှင်ပြောင်းလဲဖို့ကြိုးပမ်းနေတာမဟုတ်ကြောင်းသတင်းစာရှင်းလင်းပွဲအတွင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကဂျပန်ရဲ့ပိုင်နက်ကိုထက်ကျော်ပြီးဒုံးကျည်ပစ်လွတ်ဆန်းသတ်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာဂျပန်အနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့စစ်ရေးပြင်ဆင်မှုတွေလုပ်ခဲ့တာဖြစ်တယ်လို့တာရိုကိုနိုကပြောပါတယ်ရှင်
။ကြော်ဆုံးနေတဲ့ရင်ကုန်တင်ဘောကိုနိုင်ငံတကာကူညီနဲ့ရှာဖွေလုပ်နေတာမရဖဲဆက်လုပ်သွားမှာဖြစ်တယ်လို့ဒီပြည်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးသွားမယ်လို့အာဂျင်တီးနားသမ္မတကပြောလိုက်ပါတယ်။တပ်ဖွဲ့ဝင်44ဦးပါအာဂျင်တီးနားရင်ကုန်တင်ဘော ARA ဆန်ဟွမ်းဟာအတ္တလန္တိတ်သမုဒ္ဒရာတောင်ပိုင်းထံမှပျောက်ဆုံးနေတာ9ရက်ရှိသွားပါပြီ။လူမလာ15ရက်နေ့ကတင်ဘောနောက်ဆုံးရှိခဲ့တဲ့နေရာနဲ့အဲ့ဒီအချိန်နားလောက်မှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့အာဂျင်တီးနားရေဒါကပြောထားပါတယ်။တင်ဘောဟာရေအောက်မှာရှိနေသေးပြီးမပြတ်မစည်းပဲရှိနေသေးတယ်ဆိုရင်တော့မှတပ်ဖွဲ့ဝင်တွေအတွက်အောက်ဆီဂျင်ဓာတ်ကုန်လူနည်းဖြစ်နေလောက်ပြီလို့ရေဒါတာဝန်ရှိသူတွေနဲ့ပြင်ပကြွမ်းကျင်သူတွေဆိုရင်နေကြပါတယ်။မုန်တိုင်းထန်တဲ့ရာသီဥကြောင့်ပြင်းထန်တဲ့အလုံးကြီးတွေထားနေတဲ့ကြားမှာပဲလေရင်နဲ့တင်မောတရာစင်ကျော်နဲ့နိုင်ငံဆောင်ပါဝင်တဲ့ရှာဖွေလုပ်ငန်းကိုဆက်လုပ်နေကြပါတယ
်။ကမ္ဘာသမုဒ္ဒရာတွေထဲတမနစ်ကိုပလတ်စတစ်အမိုက်အပြည့်တင်ဆောင်ထားတဲ့အမိုက်ပြည့်ထရက်ကားတစ်စင်းစာပြည့်မှုနှုန်းပမာဏဟာတနစ်ကိုပလတ်စတစ်တန်ချိန်၈တန်းနဲ့ညီမျှကြောင်းသုတေသနအသစ်ပြုလုပ်မှုတွေကတွေ့ရှိခဲ့ပါတယ်။အဲ့ဒီတွေ့ရှိချက်တွေအရကမ္ဘာသမုဒ္ဒရာတွေထဲပလတ်စတစ်အမိုက်ညဉ့်ဉန်းမှုတွေကိုကမ္ဘာရဲ့အဓိကမြစ်ကြီး၁၀ခုကနေစီးဆင်းလာနေတယ်လို့ဆိုပါတယ်။ကြီးမားတဲ့မြစ်ကြောင်းတစ်လျှောက်မှာနေထိုင်တဲ့လူဦးရေများပြားသလိုဒီမြစ်ကြီး၁၀ခုကိုအဓိကထိန်းသိမ်းခြင်းအဖြစ်ပလတ်စတစ်တွေများပြားမှုကြောင့်ပင်လယ်သမုဒ္ဒရာတွေညဉ့်ဉန်းမှုကိုရှော့ချနိုင်မယ်လို့ဂျာမနီခြေဆိုင်သဘာဝပတ်ဝန်းကျင်သုတေသနအဖွဲ့ဖြစ်တဲ့ Helmholtz Center ကသုတေသီ Christian Schmidt က VOA ကိုပြောပါတယ်ရှင
်စနေမနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးသွားတာပါရှင်အခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို Radio ထုတ်လွှင့်ချိန်နဲ့တပြေးညီ website စာမျက်နှာ burmese.voanews.com မှာဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာဖြစ်စေတပြိုင်တည်းနားဆင်နိုင်ပါတယ်ရှင်အခုနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်နားဆင်ကြရပါမယ်အီဂျစ်နိုင်ငံကဘလီတစ်ခုကို IS စစ်သွေးကြွတွေဝင်ပစ်တာကြောင့်လူပေါင်း235ယောက်ထက်မနည်းသေဆုံးခဲ့တယ်လို့အီဂျစ်သတင်းဌာနတွေကပြောကြပါတယ်။နိုင်ငံမြောက်ပိုင်းဆိုင်းနိုင်းပြည်နယ် El Arish မြို့တော်အပြင်ဘက် Bahr el Abed မြို့မှာတောက်ကြနေဘလီတက်ဝတ်ပြုသူတွေကိုပစ်ခတ်တိုက်ခိုက်ခဲ့တာပါ။ဒါဟာနှစ်ပေါင်းများစွာအတွင်းအီဂျစ်ကဘလီတစ်ခုကိုတိုက်ခိုက်မှုကြီးဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်တာကာလအတွင်းခရီးရန်ဖျားချောင်း3ခုကိုတိုက်ခိုက်ခဲ့တာကြောင့်တော့လူတွေသေချာဒဏ်ရာရတာရှိခဲ့ပူပါတယ်။ကိုင်ရိုမြို့ကနေအက်ဒဝတ်ယူရေနီယံပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
အဲဆီဒီကြော်ရီဟာရော်ဒဘလီအတွင်းဘက်မှာရောပြင်ဘက်မှာပါရှိနေတဲ့လူတွေကိုဖြစ်ခတ်တာကြောင့် BIL Abed မြို့လေကနေလူတွေကြောက်လန့်နေကြဖြစ်ပြီးခဲ့ကြပါတယ်။ဗော်ဇောခင်းထားတဲ့ဗလီကျမ်းမြင်ပေါ်မှာတော့အလောင်းတွေပြန့်ကျဲနေကြတာပါ
။ وبعد الانفجار الكل صار يهرب و
ဟောကမှုတစ်ခုလုပ်ပြီးတဲ့နောက်ဗလီထဲမှာဝှက်ပြုတ်နေသူတွေကိုကားတွေပေါ်ကနေစစ်သွေးကြော်တွေကပြစ်ခတ်ခဲ့တာပါလို့တိုက်ခိုက်မှုဖြစ်ချိန်ကဗလီထဲမှာရှိနေခဲ့တယ်လို့ဆိုတဲ့မျက်မြင်တူကအာရဗ်သတင်းဌာနတွေကိုအာရဗ်ဘာသာစကားနဲ့ပြောခဲ့တာပါအရေးပေါ်ကူညီရေးလူသားတွေကဒဏ်ရာသူတွေကိုအနည်းကအာရစ်မြို့မှာရှိတဲ့စေယုံတွေစီပို့ဖို့ကြိုးစားခြင်းအရေးပေါ်လူနာတင်ရင်တွေကိုစစ်သွေးကြွတွေကပြစ်ခတ်တယ်လို့လည်းမျက်မြင်တွေကပြောပါတယ်မြို့ပေါ်ကအစိုးရဌာနအများပြားကိုလည်းတိုက်ခိုက်ခဲ့တယ်လို့အီဂျစ်မီဒီယာတွေကပြောပါတယ်ဒီတိုက်ခိုက်မှုဟာမွတ်စလင်ညီကိုရောများအဖွဲ့နဲ့သူတို့ရဲ့အပေါင်းပါတွေကအီဂျစ်နိုင်ငံအပေါ်ဆက်လက်တိုက်ခိုက်နေတာရဲ့တစ်စီတစ်ပိုင်းဖြစ်တယ်လို့အီဂျစ်ယဉ်ကျေးမှုဝန်ကြီးဟယ်မီနမ်နမ်ကအာရဗ်ဘာသာစကားနဲ့အီဂျစ်ရုပ်မြင်သံကြားမှာပြောခဲ့တာပါတခြားအစိုးရတာဝန်ရှိသူဟောအများပြားကလည်းအလားတူပြောကြပါတယ်အရင်ကဂျပန်ဝါရာဇက်တိုက်ခိုက်မှုတွေကိုသူတို့လုပ်တာမဟုတ်ဘူးလို့မွတ်စလင်ညီကိုရောများအဖွဲ့ကငြင်းငယ်ပူပါတယ်စစ်သွေးကြွတွေဟာသွေးယူသွေးရန်ဖြစ်လာနေတာကြောင့်အခုလိုမျိုးတိတ်ကိုရက်စက်တဲ့တိုက်ခိုက်မှုမျိုးလှုပ်လာကြတာဖြစ်တယ်လို့အစ္စလာမစ်ပန်ပိုးထောက်ပံ့ရေးဌာနဝန်ကြီးမုခ်တာဂူမာကအစိုးရပိုင်းသတင်းဌာနကိုပြောပါတယ်
فكان هذا يعتبر انتقام نحن سنستهدفكم
بليغو دايخاي دا ها سيدو جوا ري ادوي ناو سون جان ني لان ما بي يين غا كريان بيا جاون ني كو دايخاي بي تي سون دايان يادو ري ها ميسا ديتي ري لو سو با ري دا بي مي يين غا درو دايخاي دا ري ما او مينا جاون اكو سو بليغو كو دايخاي لا با بي تگه غا رو بيا دكين ي يان دو ري ها درو بي فيت دي سو را كو تاتي بيا ني جا را با لو ون ني موخ تا كو ما غا بيو دو را با ايران ني سيريا غا اي اس سيدو جوا ري ايجين ني ليبيا ابا وين အာဖရိကမြောက်ပိုင်းဒေသတွေပဲမကြသေးခင်ငါပဲအလုံးအချင်းနဲ့ဝင်လာတဲ့အကြောင်းအာရဗ်မီဒီယာတွေကပြောကြပါတယ်။အကြံဖက်ဝါဒီတွေအီရတ်နဲ့ဆီးရီးယားကနေအာဖရိကမြောက်ပိုင်းကိုထွက်ပြေးအောင်ကာတာနဲ့တူရကီကကူညီနေတယ်လို့အီဂျစ်မီဒီယာတွေကဆွဆဲထားပါတယ်။ကာတာနဲ့တူရကီတို့ကတော့အဲ့ဒီဆွဆဲချက်တွေကိုညင်ပါတယ်။ပြဿနာတစ်ပိုင်းကအကြံဖက်ဝါဒဆက်လုပ်ရတွေကိုရင်ဆိုင်ဖို့အီဂျစ်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ပိုပြီးကောင်းတဲ့တင်နန်းတွေလုပ်တယ်လို့ဤဂျစ်ဝါဂျင်အယ်ဒီတာနဲ့ထုတ်ဝေသူဟီရှမ်ကာဆင်ကမကြသေးခင်ကပဲ VOE ကိုပြောခဲ့ပါတယ
် For years there was talk that it was necessary to recalibrate the police force and at least part of
တပ်ဖွဲ့နဲ့အနေဆုံးစစ်ဘက်တစ်စိတ်တစ်ပိုင်းကိုအကြမ်းဖက်ဝါဒတံပြန်နှိမ်နင်းတပ်ဖွဲ့တွေဖြစ်လာအောင်ပြန်တည်ဆောက်ဖို့လိုရဲဆိုပြီးပြောလာတာနှစ်ပေါင်းတော်ကြာနေပါပြီဒါပေမဲ့လည်းတကယ်အပြောင်းလဲဖြစ်စေမယ့်စီစဉ်မျိုးတွေလုပ်ခဲ့သလားဆိုတာမျိုးမသိရသလောက်ပါပဲ
တိုက်ခိုက်မှုဖြစ်ပြီးကြမှာပဲကာကွယ်ရေးနဲ့ပြည်ထောင်စုဝန်ကြီးတွေအပါအဝင်လူညိုရင်းဆိုင်ရာထိတန်းတာဝန်ရှိသူတွေနဲ့သမ္မတအဗ်ဒယ်ဖတ်တိုင်အယ်စီစီကအစည်းအဝေးလုပ်ခဲ့တယ်လို့အီဂျစ်မီဒီယာတွေကပြောပါတယ်အစိုးရဆောက်ဦးတွေနဲ့အဓိကအခြေခံအဆောက်အုံဆိုင်ရာနေရာတွေမှာလည်းလူညိုရေးတိုးမြင့်ထားပါတယ်ဘလီမာတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ဆိုင်းနိုင်ဒေသကအကြမ်းဖက်ဝါဒီပြစ်မှတ်တွေကိုအီဂျစ်အစိုးရစစ်လေယာဉ်တွေကတိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ထားပါတယ်ခင်ဗျာ
ကိုကြကြသိမ်းပြပြသွားတာပါရှင်အခုအမေရိကန်ပြည်တွင်းမှာအကြမ်းဖက်တိုက်ခိုက်မှုလုံခြုံရေးဆိုင်ရာဝန်ဆောင်မှုဘက်ကိုလှည့်ပေးပါမယ်နယူးယောက်မြို့ကအောက်တိုဘာအကြမ်းဖက်တိုက်ခိုက်မှုဟာပြီးခဲ့တဲ့လတွေအတွင်းဥရောပနိုင်ငံတွေမှာလုပ်ခဲ့တဲ့မော်တော်ကားသုံးပြီးလမ်းသွားလမ်းလာတွေကိုတကူတော့အကြမ်းဖက်တိုက်ခိုက်တဲ့ပုံစံမျိုးကိုပုံတူကူးခြားထားတာဖြစ်ပါတယ်လွန်ခဲ့တဲ့16နှစ်ကျော်ကအမေရိကန်ပြည်ထောင်စုမှာလူပေါင်း3000နီးပါးတေဆုံးစေခဲ့တဲ့အယ်ခိုက်တာအုပ်စုရဲ့ 9/11 အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းကမ္ဘာတစ်လွှားမှာအကြမ်းဖက်လုပ်ရပ်ပုံစံတွေပြောင်းလဲလာခဲ့တာကိုအထင်ရှားတွေ့နိုင်ပါတယ်ဒီလိုပြောင်းလဲလာတဲ့အကြမ်းဖက်ပုံစံနဲ့လိုက်လျောညီထွေဖြစ်အောင်လုံခြုံရေးဝန်ဆောင်တဲ့ကုမ္ပဏီတွေဘလို့ဆောင်ရွက်ပေးနေသလဲဆိုတဲ့အကြောင်းVOA သတင်းတော် Henry Rich ဝယ်ပေးပို့တဲ့သတင်းကိုကိုညာဝင်းအောင်ကပြောပြမှာပါရှင
်နယူးယောက်မြို့မန်ဟန်တန်မှာအကြမ်းဖက်တိုက်ခိုက်ခံရပြီးရပိုင်းအကြာဒီလိုအကြမ်းဖက်တိုက်ခိုက်မှုမျိုးကိုမကြောက်မရွံ့အန်တူကြောင်ပြသတဲ့အနေနဲ့ဒီလအစောပိုင်းလုတ်တဲ့နယူးယောက်မာရသွန်ပြိုင်ပွဲမှာအပြေးသမား5000ကျော်ဝင်ပြိုင်ရတယ်လို့ပွဲကြည့်ပရိသတ်ကလည်းနှစ်တန်းလောက်ရှိခဲ့ပါတယ်အပြေးသမားပီတာကတော့
We don't hide, you know, this is this and we can't be put down.
ကျွန်တော်တို့ကဘုန်းဆောင်နေမှာမဟုတ်ပါဘူးကျွန်တော်တို့ကလာပြီးတော့ချင်းချောက်လို့မရပါဘူ
းအော်တိုဘာ31ရက်နယူးယောက်မြို့မှာကားနဲ့ရှောက်တိုက်တဲ့အကြမ်းဖက်လုတ်ရက်ဖြစ်ပြီးနောက်ဒီမာရသွန်ပြိုင်ပွဲအတွက်တာဝန်ရှိသူတွေကတဲအပြည့်တင်ထားတဲ့ truck ကားတွေရာကြီးတဲ့လုံခြုံရေးရဲကားတွေနဲ့လမ်းတစ်လျှောက်ခြားထားတယ်လို့လနဲ့ကိုင်ကွန်မန်ဒိုတွေကိုလည်းဖြန့်ချထားပါတယ်။ Brooke Rogers ဟာ London King's College ကအကြမ်းဖက်မှုနှိမ်နင်းရေးသုတေသီတူဖြစ်ပါတယ
်။ They are moving towards the lower technology attacks using knives, using vehicles and using weapons that
ခုနောက်ပိုင်းအကြမ်းဖက်သမားတွေကအစင်းနိုင်တဲ့နည်းတွေသုံးပြီးတော့တိုက်ခိုက်လာကြပါတယ်။သူတို့ကိုယ်တိုင်လက်နက်မလုပ်ကြတော့ဘဲအလွယ်တကူပဲဓားနဲ့တိုက်ခိုက်တာမျိုး၊ကားနဲ့ဝင်တိုက်တာမျိုး၊မောင်ခိုစည်းကွက်မှာဝဲလို့ရနိုင်တဲ့လက်နက်နဲ့တိုက်ခိုက်တာမျိုးတွေလုပ်နေကြပါတယ်။
အချိန်တို့ကာလအတွင်းလုံခြုံရေးတိုးမြင့်ရတဲ့အခြေအနေနဲ့ကန့်ညီအောင်မြို့ပေါ်ကလုံခြုံရေးကိုတင်းကျပ်ဆောင်ရွက်နေရတယ်လို့ Rogers ကသုံးသပ်ပါတယ
် For example by having glass proof glass installed in these grand glass structures or having different security measures
ဥပမာမန်သားတွေနဲ့အလားဆင်ထားတဲ့အဆောက်အဦမှာဆိုရင်ကြီးကမန်တွေတပ်ဆင်တာမျိုးလူကိုခန္ဓာကို scan ဖတ်ပြီးတော့စစ်ဆေးတာမျိုးCCTV လိုစောင့်ကြည့်ကင်မရာတွေတပ်ထားပေမဲ့လုံခြုံရေးသက်သားတွေချထားပြီးစောင့်ကြည့်တာမျိုးတွေတော့လုပ်ရပါတယ်
။2015ခုနှစ် Paris မြို့မှာအတိုက်ခိုက်ခံရပြီးနောက်ပိုင်းပြည်သင့်နိုင်ငံမှာထောင်ချီတဲ့လုံခြုံရေးတပ်သားတွေတိုးချထားပါတယ်။ဒီနေ့တည်းမှာကားနဲ့လိုက်တိုက်တဲ့အကြမ်းဖက်မှုနောက်ပိုင်းလန်ဒန်မြို့ကလူသွားလမ်းတွေပေါ်မှာလုံခြုံရေးအတားအဆီးတွေပုံများလာပါတယ်။ဒီလိုဒေါ်လာအတန်းနဲ့ကြီးအကုန်ကြခံပြီးလုံခြုံရေးအစီအမံတွေရှိပေမဲ့အကြမ်းဖက်အုပ်စုတွေကလူလူကြားတဲ့မထင်မှတ်တဲ့နေရာတွေကိုပိတ်မှတ်ထားတိုက်ခိုက်နေတာကြောင့်သတိထားပြီးနေကမှလုံခြုံနိုင်မှာဖြစ်တယ်လို့ Rogers ကပြောပါတယ်အထူးသဖြင့်လူထုကိုပညာပေးရေးပဲဖြစ်ပါတယ်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ပညာပေးဗီဒီယိုမှာပါသလိုမသင်္ကာဝဲတစ်ခုခုတွေ့ရင်အကြောင်းကြားပါဆိုတာလိုမျိုးအင်္ဂလန်မှာဆိုရင်လည်းမြင်းနဲ့ဆိုပြောပါမထိန်ချမ်းပါနဲ့ဆိုတဲ့လှုံ့ဆော်မှုတွေရှိပေမဲ့ ဒါတွေဟာမလုံလောက်သေးဘူးလို့ Rogers ကပြောပါတယ
် They're very anxious that if they start making people think about that type of attack in the public place
အကယ်၍လူမြင်ကွင်းမှာသူတို့ကိုဒီလိုပုံစံမျိုးနဲ့တိုက်ခိုက်မယ်ဆိုတာမျိုးလူတို့ရဲ့စိတ်ထဲအတွေးဝင်သွားရင်သူတို့အယံကိုစိုးရင်စိတ်ဝင်ပြီးတိတ်ကိုကြောက်နေကြမှာပါကျမတို့မှာအဲ့ဒီလိုအထောက်အထားတွေရှိပါတယ
်ပုံစံပြောင်းလဲလာတဲ့အကြမ်းဖက်ချင်းချောက်မှုတွေကိုကာကွယ်နိုင်ဖို့ဆိုရင်လူတို့ကိုအသိပညာပေးရတာအဓိကပိုကျလိမ့်မယ်လို့လူညုံရင်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကယုံကြည်ထားတဲ့အတိုင်းတိုးမြင့်လှုပ်ဆောင်နေကြကြပါမယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်။ကမ္ဘာပေါ်ကမြို့ကြီးတွေမှာအမျိုးသမီးတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကနေဘလောက်ထိအကာအကွယ်ရကြသလဲဆိုတာကိုစမ်းစစ်တဲ့မကြခင်ကစစ်တမ်းတစ်ခုမှာလန်ဒန်တိုကျိုနဲ့ပါရီမြို့တွေဟာအမျိုးသမီးတွေအတွက်အကောင်းဆုံးနေရာတွေဖြစ်တွေ့ရပါတယ်။အဆိုးဆုံးမြို့ကြီးတွေကတော့ကိုင်ရို၊ကရာချီ၊ကင်ရှာစာ၊နယူးဒေလီနဲ့စေပေါ်လိုမြို့တွေပါ။ကမ္ဘာပေါ်ကအကြီးဆုံးမြို့ကြီးတွေကနေမြို့ကြီး16မြို့ကအမျိုးသမီးရေးရာကျွမ်းကျင်သူပုဂ္ဂိုလ်360ကို Thomson Reuters Foundation ကမေးမြန်းပြီးတော့ဒီလေ့လာချက်ကိုပြီးခဲ့တဲ့အောက်တိုဘာလကထုတ်ပြန်ခဲ့တာပါလူဦးရေ26တန်းလောက်ရှိတဲ့ New Delhi မြို့မှာဘလို့အကြောင်းချက်တွေကအမျိုးသမီးတွေအတွက်လုံခြုံမှုကင်းမဲ့စေတာလဲဆိုတာ Reuters Joshi ပေးပို့ထားတဲ့သတင်းလွှာကို Matt Kimputre ကတင်ပြထားပါတယ်ရှင်
အိန္ဒိယနိုင်ငံရဲ့မြို့တော် New Delhi ဟာအထူးသဖြင့်အမျိုးသမီးတွေအတွက်အန္တရာယ်ရှိတဲ့မြို့အဖြစ်နဲ့သတ်မှတ်ခံထားတာပါ။အမျိုးသမီးရေးတက်ကြွလှုပ်ရှားသူဂျီတန်နမ်ဘီဆန်ကအခုလိုပြောပါရစေ
။ Delhi is particularly unsafe.
Delhi မြို့ဟာအထူးသဖြင့်လုံခြုံမှုမရှိပါဘူးရှင်။ဒီလိုကျမမပြောချင်ပေမဲ့လို့လေဒါဟာတကယ်ဖြစ်နေတဲ့ကိစ္စလေ။အမျိုးသမီးတွေကိုပုံစံမျိုးမျိုးနဲ့လိမ်မိုင်းဆိုင်ရာနှောက်ယှက်စွာခံရတာတွေအကြမ်းဖက်ခံရတာတွေအကြောင်းတွေအများကြီးရှိတယ်လေ။
2019ကအမျိုးသမီးငယ်တူကိုဘက်စကားပေါ်မှာရရဆက်ဆက်အုပ်စုလိုက်မတရားပြုကျင့်ခဲ့တဲ့ဖြစ်ရပ်နောက်ပိုင်းအခုလိုပြောဆိုသံတွေပိုးပြီးတော့ကျေလောင်လာခဲ့ပါတယ်။သိဆုံးသွားခဲ့ရတဲ့ဒီအမျိုးသမီးငယ်ရဲ့ဖြစ်ရပ်ကမြို့တော်ကိုတုံ့လုံသွားစေခဲ့တယ်လို့ပိုးပြီးတော့တင်းကျပ်တဲ့ဥပဒေတွေချမှတ်ဖို့လည်းဖြစ်လာစေခဲ့ပါတယ်။ဒါပေမဲ့အိန္ဒိယအမျိုးသမီးတချို့ကတော့လက်တွေ့အပြောင်းလဲသိမ့်မရှိလာပါဘူးလို့ပြောကြပါတယ်
။ If you're walking you will like kind of
ဒီမှာလမ်းလျှောက်သွားရဆိုရင်လည်းအကုန်လုံးကဝိုင်းပြီးတော့ကြီးကြတော့တာပဲ။သူတို့အတွက်လျှောက်ပြနေတဲ့လူကိုကြီးကြတာ
။ Stepping out in the night one has to
ညဘက်ပြင်သွားမယ်ဆိုရင်လည်းကိုယ့်အတွက်လုံခြုံမှုရှိရလားဆိုတာကိုနှစ်ခါပြန်စဉ်းစားရပါတယ်
။ Delhi မြို့သမီးကော်မရှင်ဥက္ကဋ္ဌဆဝတီမာလီဝဲကလည်းအခုလိုပြောပါတယ်။
दिल्ली में किसी को डर नहीं लगता लोगों को
लगता है ए दिल्लीया လူတွေကလုံးဝအကြောက်တရားမရှိကြအောင်ရှင်ဒီအမျိုးသမီးတွေတို့ဘလို့လုံးလို့ဒီစနစ်ကြီးကတို့ဘာမှလုံးလို့မရအောင်လို့ထင်ထားကြရတဲ့ပုံပဲပြီးခဲ့တဲ့ဆယ်နှစ်အတွင်းမှာဒီလီရဲတပ်ဖွဲ့ကအင်အား8000တိုးပေးဖို့တောင်းထားတာလည်းအခုထိတိုးမလာသေးဘူးလေ
အိန္ဒိယနိုင်ငံလုံးဆိုင်ရာရာဇဝတ်မှုမှတ်တမ်းဘယူရိုရဲ့အဆိုအရ2016ခုနှစ်အတွင်းအမျိုးသမီးတွေအပေါ်ရာဇဝတ်မှုကျူးလွန်တဲ့ဖြစ်ရပ်တွေ184စာတိုးလာတယ်လို့ဆိုပါတယ်ဒါဟာအိန္ဒိယနိုင်ငံကမြို့ကြီးတွေထဲမှာတော့အမြင့်ဆုံးနှုန်းဖြစ်ပါတယ်။သတင်းမီဒီယာလုပ်ငန်းလုပ်ကိုင်သူ Touristy Day လို့အမျိုးသမီးငယ်တွေအနေနဲ့အပြင်ထွက်တိုင်းမှာကိုယ်လုံခြုံရေးကိုကိုယ်ကယူဆိုင်ကြရပါတယ်
။ दिल्ली में रहना है तो हमें बचपन से सिखाया जाता है कि
दिल्ली में နေတဲ့ကျမတို့လိုမိန်းကလေးတွေအတွက်ည9နာရီမထိုးခင်အိမ်ပြန်ရောက်ရမယ်ဆိုတာငငယ်ကလေးကသင်ကြားခံထားရပြီးသားပါ။တငယ်ချင်းတွေနဲ့ပါတီသွားမယ်ဆိုရင်လည်းအကိုရေမောင်တွေပဲသွားခွင့်ရပြီးကျမတို့တော့သွားခွင့်မရပါဘူး။တကယ်လို့စွန့်စားပြီးသွားလို့တခုခုဖြစ်ခဲ့ရင်လူတွေကတယောက်တည်းထွက်သွားတဲ့မိန်းကလေးကိုပဲအပြစ်ပြောကြပါရစေ။ယူတီလီမျိုးကိုအမျိုးသမီးတွေအတွက်ဘေးကင်းလုံခြုံတဲ့နေရာတစ်ခုဖြစ်လာဖို့အများကြီးအချိန်ယူလှုံ့ဆော်ကြရအောင်ပါပါ။အချိန်ထဲမှာပဲလုပ်ငန်းခွင်တွေမှာမျိုးသမီးတွေပုံမှန်ဝင်ရောက်လာနေတာနဲ့အများသူတို့ဟာမျိုးတော်အတွက်ပိုးပြီးတော့အရေးပါလာသူတွေဖြစ်လာပြီးတော့ဒီအချက်ကပဲလူဖွဲ့စည်းအတွင်းပိုအားရကြီးစိုးတဲ့အယူဆတွေပြောင်းလဲလာအောင်လှုံ့ဆော်ပေးနိုင်လိမ့်မယ်လို့ကျွမ်းကျင်ပညာရှင်တွေကတော့တွက်ဆပြောဆိုနေကြပါရဲ့ရှင်
။မကင်ဖြူထွေးပြောပြခဲ့တာပါရှင်။အမေရိကန်မှာ Black Friday လို့ခေါ်တဲ့အထူးဈေးလျှော်ရောင်းတဲ့နေ့ဟာရောင်းသူရောဝယ်သူရောအထူးစိတ်ဝင်စားတဲ့နေ့ဖြစ်ပါတယ်။ရောင်းသူဘက်ကလည်းဝယ်မဲ့သူတွေအုံနဲ့ကျင်းနဲ့ဝယ်အောင်ဈေးကစားပြီးအမျက်ထွက်အောင်ကြိုးစားတဲ့နေ့ဖြစ်တယ်လို့ဝယ်တဲ့သူတွေဘက်ကလည်းဈေးလျှော်တဲ့ပစ္စည်းကိုအမိရဝယ်နိုင်အောင်ကြိုးပမ်းကြပါတယ်။မနေ့ကကြာရောက်ခဲ့တဲ့အမေရိကန်နဲ့ဗြိတိန်က Black Friday ဈေးရောင်းနေ့အကြောင်းကိုကျော်အောင်လွင်ကပြောပြမှာပါရှင်
။နိုဝင်ဘာလနောက်ဆုံးပတ်ရဲ့ကြာသပတေးနေ့ကိုကျေးဇူးတော်နေ့လို့အမေရိကန်ပြည်ထောင်စုမှသတ်မှတ်ထားပါတယ်။မိသားစုတွေအတူဆုံကြတဲ့နေ့ပါကျေးဇူးတော်နေ့ပြီးတော့လာတဲ့နောက်တည့်ရက်တောက်ကြနေ့ကိုတော့ Black Friday လို့ခေါ်ကြပါတယ်အဲ့ဒီနေ့ဟာနှစ်သစ်ကူးကာလအလရဲ့ဈေးဝယ်ထွက်တဲ့ရာသီစတင်တဲ့နေ့ပဲလို့ပြောရမှာပါနှစ်သစ်ကူးကာလမှာရာသီဝတ္ထုကအေးတယ်ဆိုပေမဲ့လျှော့တဲ့ဈေးတွေနဲ့တိုးဖို့မိုးမလင်းခင်ဆိုင်တွေမဖွင့်ခင်ကတည်းကဝယ်မဲ့သူတွေကဆိုင်တွေရှေ့မှာတန်းစီနေကြတာပါမြရလူစနစ်နဲ့ရောင်းချတာမို့ဆိုင်ဖွင့်ဖွင့်ချင်းတန်းစီနေကြတဲ့ဈေးဝယ်တွေဆိုင်ထဲကိုအပြေးလွှားနဲ့လူရဲ့ဝယ်ယူနေကြတဲ့အတန်တွေပါပစ္စည်းတိုင်းကိုတော့ဈေးလျှော့ရောင်းတာမဟုတ်ပါဘူးဈေးလျှော့တဲ့အချိန်ကလည်းအကန့်အသတ်ရှိပါတယ်တတ်မှတ်ထားတဲ့ပစ္စည်းတွေကို30ရာခိုင်နှုန်း40ရာခိုင်နှုန်း 50 ရာခိုင်နှုန်း စသ ဖြင့် ဈေး short ထားတာ မို့ ဘယ် PC က ဘလောက် ဈေး short ထားတယ် ဆိုတာကို အရင် တွေ့အောင် ရှာ ပြီးတာနဲ့ အဲ့ဒီ PC ကို လက်ထဲ မှာ မလွတ် တန်း ကင်နာ ပြီးတော့ Florida ပြည်နယ်က Best Buy ဆိုတဲ့ Lexi PC store site တစ်ခုမှာ Black Friday ဈေး ဝယ်လာ သူ အမျိုးသမီး 2 ရဲ့ တွေ့ကြုံကို
နောက်ထောင်ကြည့်ပါဦးဝါလက်ဂက်2 TV ဖော်မိုင်ဘက်ရူးကျမအိမ်ခံမှာတီဗီနှလုံးထားချင်တာပါလေးဆံငါးမိနစ်လောက်စောင့်ခဲ့ပြီးတဲ့နောက်ကျမလိုချင်တဲ့တီဗီနှလုံးရခဲ့ပါတယ်ဆော့ဆော့ထားတဲ့ငှက်ကအကောင်းဆုံးတီကောင်ကိုစားရတယ်ဆိုရက်စကားပုံအတိုင်းပေါ်ရှင်
I'd rather stay at home and do it online, to be honest with you, but
ကျွန်တော်က အိမ်မှာပဲ နေပြီးအွန်လိုင်းကပဲပို့ကောင်းတာပါဒါပေမဲ့ အမှန်တမ်းပြောရရင်လူတွေမနဲ့အစောကြီး အလူရဲ့ဈေးဝယ်တဲ့မြင်ကွင်းကိုကြည့်ချင်တာနဲ့ပဲစောစောထားဖို့ဆုံးဖြတ်ခဲ့တာပါဆိုင်ဖုံးမွင့်ချင်းတိုးတဲ့ထဲမှာကျွန်တော်နည်းနည်းနောက်ကျသွားလို့လူချင်းနေတဲ့ TV ကိုလျှော့ဈေးနဲ့မရခဲ့ဘူးဒါပေမဲ့လည်းကျွန်တော်လူချင်းတဲ့ TV နဲ့မတိမရင်ရှိတာတော့ရခဲ့ပါတယ်
American ရဲ့ Black Friday ဈေးရောင်းပွဲကဥရောပမှာလည်းကူးစက်နေပါပြီဘရစ်တိန်ကဒက်ဗင်ဟမ်စ်ကုန်တိုက်ဈေးကွက်ညွန်ကြားရေးမှူး Richard Christopher က Black Friday နဲ့နှစ်သက်ကူကာလဈေးရောင်းချဖို့သူတို့ပြင်ဆင်ထားတာကိုရှင်းပြပါမယ်။
ဒီနေ့တည့်ရက်ထဲ order 2,000,000လောက်အွန်လိုင်းကနေမှာကြမလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ပုံမှန်နေ့တွေထက်ဒီကနေ့က 6 ဆလောက်အလုပ်ပိုးရှုပ်တာပါ။အခုနှစ်ကူးကာလဈေးဝယ်ရသည့်အတွက်ကိုပဲလူအပိုး8,000လောက်ကိုခံထားရတာပါ။စိုင်ဖွင့်ဝင်ခြင်းဈေးချထားတဲ့ကာလအတွင်းမှာတစ်မိနစ်ကိုရေမွေးပလင်း 200 လောက်ဒီနေ့ရောင်းဖို့ရှိနေပါတယ်။ဒါကရေမွေးတစ်မျိုးတည်းကိုပဲဥပမာပေးတာပါ။ဘရစ်တိန်က
Amazon စိုင်ခွဲရဲ့ညွှန်ကြားမှု Katie McQuick ကလည်း Black Friday မှာ ဘလောက် ရောင်း အားသွက်တယ်ဆိုတာကိုရှင်းပြပါတယ်။
It started at midnight last night. I think some stats from the first 6 hours. I think they had 63,000
ကျွန်တော်ရင်းနေတဲ့ကောင်ချိန်ကစပြီးတော့ Black Friday ဈေးလျှော့တာတွေကိုကျမတို့ကုမ္ပဏီကစပါတယ်။ပထမ6နာရီအတွင်းမှာကိုကလေးကစားစရာအယုတ်ပေါင်း 6,300 နဲ့အလောက်ရုံပစ္စည်း 3,200 ဝယ်ဖို့ order တွေရပါတယ်။ဒီနေ့ကကျမတို့အတွက်တကယ်ကိုအလုပ်များတဲ့နေ့ပါ။ Christmas Gala ဒီနေ့လိုဈေးချတဲ့နေ့တွေမှာဈေးဝယ်ရတာဝယ်တဲ့သူတွေအတွက်လည်းတကယ်တန်ပါတယ်
။နှစ်တကူကာလဈေးဝယ်ထွက်တဲ့ရာသီမှာနာမည်ကြီးတဲ့နေ့တွေကတော့ Thanksgiving လို့ခေါ်တဲ့ကျေးဇူးတော်နေ့ Black Friday ပြီးရင် Cyber Monday Cyber Monday ဆိုတာကကျေးဇူးတော်နေ့ပြီးတော့လာတဲ့တနင်္လာနေ့ကိုခေါ်တာပါ။အဲ့ဒီနေ့မှာနေ့ပညာဆိုင်ရာပစ္စည်းတွေအထူးလျှော့ဈေးနဲ့ရောင်းပါတယ်။ Cyber Monday ပြီးရင်လာမှာက Christmas နေ့ပြီးလို့ရှိရင်နှစ်သက်ကူးနေ့ပါ။ Black Friday ဆိုတဲ့အဓိပ္ပာယ်ကတော့ဈေးရောင်းတဲ့လူတွေအတွက်ငွေစင်းချုပ်တဲ့အခါမှာအရှုံးပြရင်မှင်နေအောင်တားပြီးတော့မှတ်ရတဲ့အလေးထားရှိပါတယ်။အမျက်ထွက်ရင်တော့အဲ့ဒီအမျက်ငွေကိုမှင်အမဲသုံးပြီးတော့မှတ်ရပါတယ်။ Black Friday ဆိုတော့ရောင်းတဲ့သူတွေအမျက်ထွက်တဲ့နေ့ပေါ့လေ။ဝယ်တဲ့သူတွေလည်းသူနည်းသူဟန်နဲ့အမျက်ထွက်တဲ့သဘောခံစားကြရတာပါပဲ။ကိုလိုချင်တဲ့ PC တွေ short ဈေးနဲ့ရကြတာကို
ပြောရှိမှာခင်ဗျာရခိုင်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားတရုတ်နိုင်ငံအနေနဲ့ဂျောင်းဝင်နှိမ့်နိုင်ပေးတဲ့နေရာမှာပြဿနာဖြေရှင်းရေးအတွက်အစ်စ်30ပါတဲ့ဖြေရှင်းနည်းတစ်ချက်ကိုအစုပြုထားပြီးဖြစ်ပါတယ်ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံလို့ပဲမြန်မာနိုင်ငံဘက်ကလည်းအပြုသဘောတုံ့ပြန်ချက်ရထားပါပြီလို့တရုတ်နိုင်ငံကြေးဝန်ကြီးကပြောပါတယ်တရုတ်နိုင်ငံအနေနဲ့အခုလိုမျိုးရခိုင်မြောက်ပိုင်းပြပခကိုဂျောင်းဝင်နှိမ့်နိုင်ပြီးတာဟာအရင်သူတို့ရည်တည်တီကြအခြားပြည်တွင်းရေးကိုဝင်မဆွတ်ဖက်ဘူးဆိုတဲ့မူကနေပြီးတော့တွေးဖီသွားတဲ့သဘောလားရခိုင်ရေးနဲ့ပတ်သက်လို့တရုတ်ကဘာကြောင့်များအဲ့လောက်ထိစိတ်ဝင်စားမှုရှိနေပါလဲလာမယ့်စနေညပိုင်းတဲ့လီလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ VOA American တန်ငတ်စီစဉ်ထုတ်လွှင့်ပေးနေတဲ့ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီနေ့စနေညဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါသေးတယ်လို့သိပေးပါရစေရှင
်။ VOA မြန်မာပိုင်းအတန်လွှင့်စီစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေခင်း1:00အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပါရှင်နိုဝင်ဘာလ25ရက်စနေနေ့မနက်ပိုင်း VOA အစီအစဉ်တွေကိုလိုင်းတူမီတာ2432.40နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အုံအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကန္တာသိပ္ပံနဲ့နည်းပညာကန္တာတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်ကြောင်းတွေကိုမူလဆောင်းပါရှင်ရဲ့အားပေါ်မပြတ်ကောက်နှုတ်ထားပြီးဥကျော်ဇန်တာနဲ့အတူတင်ပြပေးတာကိုနှာစင်ကြည့်ပါအောင်ရှင်
။ရိုဟင်ဂျာပြည်နာစီနေတဲ့ပိုယီဟမ်မင်းရဲ့ဗီဂျန်နန်ဂျာမြန်မာနိုင်ငံခရီးစဉ်ဆိုတဲ့ခေါင်းစဉ်နဲ့ dw.com မှာရိုဂျန်အပီကူစင်ရေးသားထားတာကိုတင်ပြလိုပါတယ်။ပိုယီဟမ်မင်းကြီးမြန်မာနိုင်ငံကိုသွားမဲ့အချိန်ဟာရိုဟင်ဂျာအရေးပြည်နာတက်တဲ့ယုံသားမကဒီပြည်နာကိုကမ္ဘာတစ်ခုလုံးကတောက်ထောက်ကြည့်နေတဲ့အချိန်လေးဖြစ်ပါတယ်။ERSA တို့ရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကရဲရဲစစ်စစ်လုပ်ခဲ့တဲ့အတွက်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလူဦးရေ6သိန်းလောက်ထွက်ပြေးနေကြပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတချို့ကဒါဟာ ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားပစ်တာဖြစ်တယ်လို့ဆိုနေကြပေမဲ့စစ်တပ်ကတော့ဒါကိုငြင်းဆန်ထားပါတယ်။ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေကိုရပ်ဆိုင်ပြီးဒီလူအသိုင်းအဝိုင်းကိုရပိုင်ခွင့်နဲ့အပြေအဝပြန်ပေးဖို့တောက်ကူလာဒုံကတိုက်တွန်းခဲ့ပါသေးတယ်။ယဟန်မင်းကြီးခရီးအကျိုးမြန်မာနိုင်ငံကကာဒီနယ်ချားလ်စ်မောင်ဘူကရောမမျိုးကိုစာရောက်ခဲ့ပြီးရိုဟင်ဂျာဆိုတဲ့အငင်းပွားပွဲအုံနှုတ်ကိုမဆုံးဖို့ထောက်ခံတင်ပြခဲ့ပါတယ်။အလားတူစွာပဲရခိုင်ပြည်နယ်အစိုးရခန္ဓာပြုစုရေးသားခဲ့သူနိုင်ငံရေးနိုဘယ်ဆုရှင်ကိုဖီအန်နန်ကလည်းဒီအုံနှုတ်ကိုယဟန်မင်းကြီးအနေနဲ့မဆုံးစင်ဘူးလို့ညွှန်ဖော်ပြထားပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ပုံဟန်မင်းကြီးဟာသုခရီးစဉ်အတွင်းမှာဒီပြဿနာကိုထုတ်ဖော်ပြောရလိမ့်မယ်လို့တောင်းဆိုနေကြပါတယ်။ပူဟန်မင်းကြီးကဒီခေါ်နဲ့ပတ်သက်ပြီးဘာလုပ်လာလိမ့်မလဲဆိုတော့မသိရသေးပါဘူးခီးစဉ်အတွင်းယဟန်မင်းကြီးပြောလာမဲ့မင်ခွန်းတွေအကြောင်းဗက်တီကန်နန်တော်ကကြိုတင်ပြောကြားခြင်းတစုံတရာမရှိပါဘူးဒီခီးစဉ်ဟာဘာသာကွဲအဆိုင်အဝန်းတွေအကြောင်းငင်းကြံစွာအတူဆင်တွဲနေထိုင်ရေးကိုဥတည်တယ်လို့ကာဒီနယ်ချားလ်စ်မောင်ဘူကိုကိုးကားပြီးရေဒီယိုဗက်တီကန်ကပြောကြားတော့ပါတယ်ဒီယဟန်မင်းကြီးရဲ့ဆောင်ပုဒ်ကလည်း Peace and Love ငင်းကြံရေးနဲ့မေတ္တာတရားဖြစ်ပါတယ်သက်တမ်းရောင်တဲ့ကမြန်မာနိုင်ငံရဲ့နေပင်းမှာပူဟန်မင်းကြီးကကျွန်းခန့်ကင်ထားတဲ့ပုံနဲ့ပုံဖော်ထားပါတယ်။သက်တမ်းရောင်စဉ်တွေဟာမတူကွဲပြားတဲ့လူမျိုးဘာသာအယူဝါဒတွေကိုကိုးစားပြုတာဖြစ်ပြီးဒီပုံကတော့ဗက်တီကန်နဲ့မြန်မာနိုင်ငံအလံတွေနဲ့ပြုလုပ်ထားတဲ့အသက်နှလုံးပုံနဲ့မှာထည့်ထားကြောင်းရေးသားထားပါတယ်ခင်ဗျာ။
Asia Times Online Magazine ကပုံရဟန်းမင်းရဲ့အရေးကိုပြီးတွားရတဲ့မြန်မာပြည်သူငြိမ်းချမ်းရေးခရီးဆိုတဲ့စောင်းပါရှင်ရွှန်လော့ဒွန်ရေးသားထားတာကိုပြောပြပေးပါဦးမယ်။တနင်္လာနေ့မှာမြန်မာနိုင်ငံကိုသွားမဲ့ပုံရဟန်းမင်းရဲ့ငြိမ်းချမ်းရေးခရီးစဉ်ဟာစိန်ခေါ်မှုအများဆုံးခရီးဖြစ်ဟန်တူပါတယ်။ရိုဟင်ဂျာဆိုတဲ့အမည်နာမဟာမြန်မာပြည်တွင်းမှာတိတ်ကိုမပြောအပ်တဲ့စကားလုံးတစ်ခုလိုကိုဖြစ်နေပါတယ်။ပုပ်ဖရန်စစ်ကိုသူ့ရဲ့အကြံပေးတွေကဒီခရီးစဉ်မှာဒီအခေါ်အဝေါ်ကိုမတုံ့ဆွဲဖို့ပြောကြပါတယ်။မြန်မာနိုင်ငံရဲ့ကက်သလစ်ယဟန်အမတ်ချားလ်စ်မောင်ဘူကလည်းဒီအသုံးနှုန်းကိုသုံးစွဲလိုက်မယ်ဆိုရင်စစ်တပ်နဲ့အမျိုးသားရေးဝါဒကြီးစိုးတဲ့ဗုဒ္ဓဘာသာဝင်တွေရဲ့ဒေါသဟာခရစ်ယာန်အတိုင်းဝိုင်းစီမျှဥ်လှဲ့လာလိမ့်မယ်လို့လူသိရှင်ကြားထုတ်ဖော်ပြောဆိုထားပါတယ်သူခီးစဉ်မတိုင်းမီမြန်မာပြည်သူတွေအတွက်ကြိုတင်ရိုက်ကူးဖြန့်ချီထားတဲ့ဗီဒီယိုမိန့်ခွန်းမှာသူဟာခရစ်တော်ရဲ့အစိုးမတွေဖြစ်ကြတဲ့ပြန်လည်တည်မြဲရေးခွင့်လွှတ်ခြင်းနဲ့ငြိမ်းချမ်းမှုတို့ကိုစောင့်ကြည့်ပြီးလာမှာဖြစ်ကြောင်းဒါအပြင်မြမပြည်ပေါ်အလေးထားမှုအားပေးမှုတွေကိုလည်းပြသလိုပါတယ်လို့ပြောခဲ့ပါတယ်။ပုပ်ယဟန်မင်းကြီးဖရန်စစ်ဟာမမာနထောင်လွှားမှုမရှိတဲ့ယဉ်ကျေးတိမ်မွေသူတဦးဖြစ်ပြီးလူစင်းရဲတွေနဲ့ဖိနှိပ်ခံလူဒန်းစားတွေအတွက်စွန့်စွန့်တမန်အကျိုးပြုပေးသူဘာသာခွဲတွေအကြဆွေးနွေးမှုပြန်လည်တည်မြဲရေးပူးပေါင်းဆောင်ရွက်ရေးနဲ့ငြိမ်းချမ်းရေးတို့အတွက်ရည်တည်ကာကွယ်ပေးသူလည်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေစီသွားတဲ့သူ့ရဲ့ခီးစဉ်ဟာနှစ်သိမ့်ပေးဖို့စာနာနားလည်မှုတွေပေးဖို့ချစ်ချင်းမြတ်တာကိုပေးလို့လို့သာသွားတဲ့ခီးဖြစ်တဲ့အကြောင်းပြောကြားထားပါတယ်ရှင
် VOA American တိုင်းရဲ့စနေနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုတခါလေ့လာကြရမယ့် American Style Indian အသုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်ကစီစဉ်ပို့ချပေးထားပါတယ်ရှင်
ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Black Friday Sales
ဖြစ်ပါလေ။စာလုံးပေါင်းကတော့ BLACK Black ကတော့အမဲရောင်။ Friday ကတော့တောက်ကြနေ။ SALE Sale ကတော့အထူးလျှော့ဈေးနဲ့ရောင်းတာပေါ့ရှင်။အမေရိကန်နိုင်ငံမှာ ကျေးဇူးတော်နေ့ကြာရောက်တဲ့နိုဝင်ဘာလရဲ့စတုထပ်ပကြာတာပြီးနေ့အပြီးနောက်တစ်နေ့တောက်ကြနေ့မှာတော့ဈေးပဲသူတွေကယုံအားလိုက်ရဲ့ဖြစ်တဲ့ကြာတာပြီးနေ့ဆဲပြီးတောက်ကြနေ့ခွင့်ယူကစနေတင်းနေ့လေးရဲ့အနားယူလေးရှိရမှာအဲ့ဒီအားလက်ချေအတွင်းမှာအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်အထူးသဖြင့်လျှော်ဈေးတွေကလည်းအပြန်အဆိုင်လျှော့ကြလို့ပေါ့ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်ဆိုင်ဆိုင်တင်နဲ့အရှုံးပြရင်မြင်ဒီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မြင်အမဲနဲ့စီးရင်ပိတ်ရလို့ Black Friday ဆိုတာကတော့အမြတ်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမြင်အမဲနဲ့စီးရင်ပိတ်ရတဲ့သဘောဖြစ်ပါလေ။တနည်းအားဖြင့်တော့အယောင်ကောင်းတဲ့တောက်ကြံနေ့မှာအမြတ်တွေရတဲ့နေ့လို့ဆိုလို့တာဖြစ်ပါလေ။ဆိုတော့ Black Friday sale ကတော့တနည်းအားဖြင့်ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ကြနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Bargain shoppers headed to the nation stores and malls before sunrise this Black Friday to get specials on everything
လျှော့ဈေးနဲ့ပစ္စည်းတွေကိုဝယ်ဖို့နိုင်ငံတကာဈေးဆိုင်တွေကုန်တိုက်ကြီးတွေကိုဒီကျေးဇူးတော်နေ့အပြီးတောက်ကြနေ့မှာဈေးပေသူတွေကနေမထွက်ခင်တည်းကဆိုင်တွေကိုတက်တုပ်ရိုက်ပြေးကြတော့တာပါပဲအထူးလျှော့ဈေးနဲ့ဝယ်ရအောင်ပေါ့လို့အဓိပ္ပာယ်ရပါတယ်ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ကြနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဘယ်လိုပြောမလဲ
Black Friday sales
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ်
ဒေါ်လာလာဒန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးကန်တာကိုလည်းနားဆင်ကြရပါမယ်။နိုဝင်ဘာလ25ရက်နေ့ဟာအမျိုးသမီးများပေါ်အကြံဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။ဒီနေ့အထိမ်းမှတ်အဖြစ်ကမ္ဘာတစ်ဝှမ်းအမျိုးသမီးများပေါ်အကြံဖက်မှုအမျိုးမျိုးတိုးလာနေပြီးဒီလိုအကြံဖက်မှုပပျောက်ရေးအတွက်ဝိုင်းဝန်းဆောင်ရွက်ပေးဖို့အရေးကြီးတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရောအမျိုးသမီးများပေါ်အကြံဖက်ခံရမှုအခြေအနေဘယ်လိုရှိပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန်တာမှဒေါ်လာလတန်ကတင်ပြပေးထားပါတယ်ရှင်။
Every woman and every girl has the right to a life free of violence. Yet this rupture of human rights occurs in a variety of ways.
အမျိုးသမီးတိုင်းမိန်းကလေးတိုင်းဟာအကြမ်းဖက်မှုကင်းမဲ့တဲ့ဘဝမှာနေထိုင်ပိုင်ခွင့်ရှိတင်ကြပါတယ်။ဒါပေမဲ့လူ့အဖွဲ့အစည်းမှာအကြမ်းဖက်မှုအမျိုးမျိုးကိုကြုံတွေ့နေကြရပါတယ်။ဒီလိုလူ့ခွင့်ချိုးဖောက်မှုတွေကိုအထူးသဖြင့်စီးရဲနွမ်းပါဆုံးအကာအကွယ်မဲ့ဆုံးသူတွေခံနေကြရတာဖြစ်ပါတယ်။
အဲ့ဒါကတော့နိုဝင်ဘာ25ရက်နေ့မှာကြက်ရောက်တဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ထိမ့်မှတ်ဖြစ်ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားခဲ့တာပါ။ဒါအပြင်ကမ္ဘာတစ်ဖက်မှာအမျိုးသမီး3ဦးကြာစီမှာတဦးထက်မကဟာသူတို့ဘဝမှာအနည်းဆုံးတစ်ချိန်အကြမ်းဖက်မှုကိုရင်ဆိုင်နေကြရတယ်။အမျိုးသမီးတန်း950လူဟာ16နှစ်မတိုင်မီအိမ်တောင်ချခံနေရတယ်လို့လည်းအထွေထွေမှုချုပ်ကထောက်ပြခဲ့ပါတယ်။မြူးသမီးခွင့်ရေးလှူရှားသူတွေပြစ်မှတ်ထားချင်းချောက်ခံရတဲ့နှုံတာဟာလေထိတ်လန့်စရာကောင်းအောင်များနေပြီးနိုင်ငံရေးမှာပါဝင်လှူရှားတဲ့အမျိုးသမီးတွေလည်းအကြမ်းဖက်ခံနေကြရတဲ့အတွက်အမျိုးသမီးတွေနိုင်ငံရေးလူမှုရေးစီးပွားရေးနဲ့ယဉ်ကျေးမှုပိုင်းဆိုင်ရာအခွင့်အရေးတွေမှာတိုးတက်မှုတွေရရှိဖို့ကြိုးပမ်းရမှာအဟန့်တာဖြစ်စေတယ်လို့မစ္စတာဂူတရက်စ်ကထောက်ပြခဲ့ပါတယ်။ဒါအပြင်ပဋိပက္ခဒေသတွေမှာအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေရောသွားတဲ့လက္ခဏာကိုလည်းမတွေ့ရဘူးလို့အတွေးမှုချုပ်ကထောက်ပြခဲ့ပါတယ်။ဒီအခါနောက်မှာပဲကုလသမဂ္ဂလက်ထောက်အတွေးမှုချုပ်လည်းဖြစ်ကုလသမဂ္ဂအမျိုးသမီးများဆိုင်ရာအမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့တောင်အာဖရိကနိုင်ငံသူဖွမ်ဇီလီမလန်ဘိုငွန်ကန်ကခဏိကဘာမှာအမျိုးသမီးတွေမိန်းကလေးတွေရင်ဆိုင်နေရတဲ့အကြမ်းဖက်မှုအကြောင်းတွေကိုသူ့မိကွန်းမှာထောက်ပြခဲ့ပါတယ်
။ The missing adolescent trafficked girl who is a sex slave. The little girl who moves from tent to tent after being married to an older man.
ပြောဆုံးနေတဲ့ဆေဂျိုတဲ့အမျိုးသမီးငယ်လေးတွေလိင်လုံငါမှာအခိုင်ခံနေကြရတာ IDP စခန်းတွေမှာတနေရာကနေတနေရာအပြောင်းခံရပြီးသူ့အဖိုးသူ့အဖေရွယ်လောက်ရှိတဲ့သူနဲ့ပေါင်းတင်နေထိုင်နေရရှာတဲ့မိန်းကလေးတွေရိုးရာဒလိရောက်လေအင်ကားလှိဖြတ်ခံရတဲ့မိန်းကလေးငယ်တွေအင်ဒီကားနောက်ွယ်မှာသူတို့ပေါင်းသင်းနေထိုင်တဲ့အမျိုးသားတွေရဲ့ရိုက်နှက်မှုခံရတဲ့အမျိုးသမီးတွေ အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေချင်းချောက်ခံနေကြရတာအသက်ခံနေကြရတာလုပ်ငန်းခွင်တွေမှာအခြေကျတွေခုလုပ်ဖို့ကံပဲတွေကကအိန္ဒိယပြပြအောင်နှောက်ရှက်ကြတာအနိုင်ကျင့်ခံကြရတဲ့အမျိုးသမီးတွေအဆရှိတဲ့အကြမ်းဖက်မှုတွေကတော့စီးရင်ဆုံးနိုင်တော့ပါဘူးလို့မစ်ဂွန်ကန်ကပြောကြားသွားတာဖြစ်ပါတယ်အမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ရဲ့ဆောင်ပုဒ်ကတော့ Leave No One Behind အကြမ်းဖက်မှုပပျောက်ရေးမှာဘယ်အမျိုးသမီးနဲ့မိန်းကလေးကိုမှချမ်းမထားဘူးဆိုတာပါပဲဒါအပြင်ဒီနှစ်နိုင်ငံတကာနေ့ရဲ့လှူရှားမှုကတော့#OrangeTheWorld ဆိုတဲ့ကဘာကိုလီမော်ယောင်လွှမ်းစီရမယ်ဆိုတဲ့လှူရှားမှုပဲဖြစ်ပါတယ်ဒီသင်္ကေတနဲ့ပတ်သက်လို့မစ်ငူငန်က
We shine today the color orange which is symbolic which illuminates the bright future we wish for every girl
ဒီကနေ့လီမော်ယောင်ကိုမိမောင်ထုတ်ပြရခြင်းကတော့မင်းကလေးတိုင်းအမျိုးသမီးတိုင်းရဲ့တောက်ပတဲ့အနာဂတ်ကိုကိုစားပြုလို့တဲ့အတွက်ဖြစ်ပါတယ်မြို့သမီးအားလုံးအကျန်းဖက်မှုကင်းတဲ့ဘဝမှာနေထိုင်ရေးပဲဖြစ်ပါတယ်လို့မစ်ငုံငန်ကပြောသွားတာဖြစ်ပါတယ်မြို့သမီးများအကျန်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့မှာကုလသမဂ္ဂအတွင်းမှုချုပ်ထောက်ပြခဲ့တယ်လို့မြို့သမီးခွင့်ရေးလှုပ်ရှားသူတွေချင်းချောက်ခံနေရတာကလည်းစိုးရင်စရာတစ်မျိုးဖြစ်ပါတယ်ဒီလိုမြို့သမီးရေးလှုပ်ရှားသူတွေပေါ်အကျန်းဖက်မှုတွေမြန်မာနိုင်ငံမှာရောရှိပါသလား Triangle Women အဖွဲ့ကိုမတည်သူမခင်လေးကိုမေးကြည့်ခဲ့ပါတယ
်ကျွန်တော်2013ကနေစပြီးတော့ဒီအမျိုးသားရေးပေါ့နော်အစွန်ရောက်တဲ့အယူအဆမျိုးတွေနည်းနည်းလေးခေါင်းထောင်လာတွေ့ရတယ်။အဲ့ဒီအချိန်မှာပဲကျွန်တော်တို့ဒီအမျိုးသမီးတွေပေါ့ကိုဟိုကောက်ွယ်ပေးရဲဆိုတဲ့ဟိုအယူအဆနဲ့ဥပဒေလေးခုပေါ့နော်ကျွန်တော်တို့အားလုံးပြည်ကြရတော့မျိုးဆောင်ဥပဒေလို့ခေါ်တဲ့ဥပဒေလေးခုပြဋ္ဌာန်းဖို့အဲစူးစမ်းကြရပေါ့အရင်ဆွေးရလက်ချက်ကအဲ့ဒါကိုကျွန်တော်တို့ကဒီမှာအစလေဗုဒ္ဓဘာသာမြေကြီးတောင်နေနဲ့ဒါကိုရှေ့ဆုံးကနေပြီးတော့ကျွန်တော်တို့ကန့်ကွက်ခဲ့တယ်ဒီဥပဒေမပြဋ္ဌာန်းဖို့အတွက်အရင်ကဒီပြောင်းလဲကြမ်းဖက်ခွင့်ပြုသူတဲ့ရဲ့အဖွဲ့ရဲ့အစိုးရအဖွဲ့ကိုကျွန်တော်တို့ထွတ်တော်တွေကိုသွားပြီးပြောခဲ့တဲ့အတွက်အဲ့ဒီခြားဘက်ကဒီဟာကိုဥပဒေပြုရေးအတွက်အဲစီယုံဆုံးတော်ရေးဒီရဲ့ချင်းချောင်းမှုတွေအတက်အန်ရဲ့ပြည်အောင်ပေါ့နော်ချင်းချောင်းမှုတွေကျွန်တော်တို့ဒါမျိုးတွေကိုပေါ့ဖုန်းကောတွေကတဆင့် message ပို့တာတဆင့် Facebook ကတဆင့်အပြင်မှာလည်းကျွန်တော်တို့ရဲ့ပုံတွေကိုပန်းနိုင်နေနဲ့ထုတ်ပြီးတော့တချို့နေရာတွေမှာကတ်တာမျိုးကတဆင့်ဒါတွေကိုကြုံရတယ်
မြတ်မီမြတ်ပေါ်အကျံဖက်မှုနောက်တစ်မျိုးကတော့အင်ဒွေအကျံဖက်မှုပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ရခိုင်တိုင်းရင်းသူမှအေတိရီကျော်ရဲ့အမြင်ကတော့
ကျမတို့ပေါ့နော်ရေပြရထင်ထားကြတာအင်ဒွေအကျံဖက်မှုဆိုတာပေါ့နော်ဒီဆင်းရဲတဲ့သူတွေမှာပဲဖြစ်တယ်။ပြီးလို့ရှိရင်အရက်တောက်တယ်၊မူးလို့ဖြစ်တယ်အဲ့လိုမျိုးတွေဆိုပြီးတော့ရေပြရသတ်မှတ်ထားကြပါတယ်။ဒါပေမဲ့ဒီအကျံဖက်မှုတွေကပေါ့နော်အလွှာတိုင်းမှာဖြစ်နေတယ်ဆိုတဲ့ဟာတွေကိုကျမတို့တွေ့မြင်ခဲ့ရပါတယ်။ကြမ်းမခံရတဲ့အကြောင်းရင်းကတော့များသောအားဖြင့်ကတော့ဒီအမျိုးသမီးတွေရပါတော့နော်စိတ်ပိတ်ဆိုင်ရာရမှီခုံမှုတွေရှိတယ်ငွေကြေးပိတ်ဆိုင်ရာရမှီခုံနေရတာတွေရှိတယ်ဆိုတော့အဲ့နှစ်ခုလုံးကအကြမ်းဖက်မှုကိုဖြစ်ပွားစေတဲ့အကြောင်းရင်းတွေလည်းဖြစ်ပါတယ်များသောအားဖြင့်ကတော့ဒီအမျိုးသမီးတွေရပါတော့နော်သူတို့အကြမ်းဖက်ခံရတာကိုပုံမှန်အားဖြင့်ကတော့မပြောဘူးဆိုတော့တော်တော်လေးအခြေအနေဆိုးလာပြီဆိုလို့ရှိရင်တော့ဗောနော်သူတို့ဟိုအဖြစ်အပျက်တွေဟိုသူတို့ရဲ့တငယ်ချင်းကိုပြောဖြစ်မယ်အဲသူတို့အကူအညီတောင်းခံတဲ့တို့သူတို့မှာအားကိုးရတဲ့သူတယောက်ယောက်ရှိတယ်အဲ့အဲ့လိုမျိုးလေးတွေတော့ရှိပါတယ်ရှင်ဒီအကျန်းဖက်ခံရတဲ့အမျိုးသမီးတွေကအများသောအားဖြင့်ဗုဒ္ဓဘာသာတွေများတယ်ဆိုတော့ तू ကဗုဒ္ဓဘာသာရဲ့အနှစ်သာရအရာလည်းဒီလိုမျိုးခံရတယ်ဆိုတော့အရင်ဘဝကဝကျွေးပါလာလို့ပေါ့နော်ဟိုဘယ်တက်နိုင်မလဲပေါ့နော်ဒီဘဝမှာတော့ဖြစ်ပြီးသွားပြီဟိုဝကျေးဆက်ဖို့ကံပါလာတဲ့နေမှာအဲ့လိုမျိုးပေါ့နော်တချို့တွေကလည်းမိမိကိုယ်ကိုမိမိသူတို့ကိုသူတို့စိတ်ဖြေတာပေါ့နော်အဲ့အဲ့လိုမျိုးလေးတွေလည်းသူတို့ကိုယ့်ဘာကိုယ်ရင်ဆိုင်ဖြစ်ရှင်းကြတယ်ပေါ့နော်အိမ်တွင်းမှုအကြောင်းရင်းဖြစ်ရခြင်းအကြောင်းရင်းတွေကအမျိုးသားရဲ့ ownership ပေါ့နော်အမျိုးသားကအိမ်ထောင်ပြုလိုက်ပြီဆိုတာနဲ့ဒီအမျိုးသမီးကိုငါပိုင်တယ်ငါလုပ်ချင်တယ်လို့လုပ်လို့ရတယ်ဆိုတော့အဓိကအမျိုးသားတွေမှာဖြစ်ပေါ်တဲ့အစိတ်ပေါ့နော်အဲ့ဒီကစတယ်လို့ထင်တာပဲအဲ့ဒါကတော့အဓိကပင်မအရှင်အမြစ်ပေါ့နော်ဆိုတော့နောက်တခြားဒီငွေကြီးအရာဟိုပို့ပြီးတော့ဟိုငွေငွေရှာတဲ့သူဆိုတော့ power ပို့ရှိတယ်အဲ့လိုမျိုးပေါ့နော်ဆိုတော့ပြောရမယ်ဆိုလို့ရှိရင်လင်းနဲ့မရကြတဲ့မှာတယောက်ကပါဝါပူကြည့်ရဲ့နောက်တစ်ယောက်ကပါဝါမရှိဘူးအဲ့ပါဝါကို abuse လုပ်တာပေါ့နော်အလွဲသုံးစားလုပ်တယ်အဲ့ဒီအချိန်မှာတော့ဒီအိမ်တွင်းရဲ့အကျံဖက်မှုတွေကပေါ်လာရတာပေါ့နော
်မြို့သမီးများပေါ်အကျံဖက်မှုအမျိုးမျိုးရှိရမှာလိင်ပိုင်းဆိုင်ရာအကျံဖက်မှုကတော့အဆိုးဆုံးလို့ဆိုရမှာပါရခိုင်ပြည်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကျံဖက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့မြန်မာလူကြုံရေးတပ်တွေကနေမြေရှင်းလင်းရေးလုပ်ခဲ့ရမှာယဝရီကူမိရှုမြို့သမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့တာရှိတယ်လို့ Amnesty International အဖွဲ့ကြီးကကြာမီကထောက်ပြခဲ့တာရှိပါတယ် ချိန်နဲ့မှာပဲမြန်မာစစ်တပ်နဲ့တိုင်းရင်းလက်နက်ကိုင်တွေတက်ခိုက်နေတဲ့ကချင်နဲ့ရှမ်းပြည်နယ်မှာအခြေအနေကဘယ်လိုရှိပါသလဲ။ဒီဘက်မျိုးသမီးများအဖွဲ့ချုပ်ကမဲဆုစုစွေကတော့ WLP ကမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံက policy ရေးရာမှုဆောင်အဖွဲ့ဝင်တူဦးဖြစ်ပါတယ်။သူရဲ့ပြောကြားချက်နဲ့တူဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါလေရှင
်စစ်ပြည်ပခချင်းနဲ့တဲ့နေရအထူးသဖြင့်ဒီရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာဒီအမျိုးသမီးများပေါ့ကြမ်းဖက်မှုအထူးသဖြင့်လေပန်းဆိုင်ရာဒီအာဏာပိုင်တွေကျူးလွန်တဲ့အမှုပေါ့နော်အဲ့ဒီထဲမှာတော့ဒီအာဏာပိုင်ကပြောရနေရမှာစစ်တပ်ပါတယ်ရဲပါတယ်ဒီခုဆိုရရဲ့အနာရှိတဲ့လူတွေကနေပြီးတော့ကျူးလွန်တဲ့အမှု60ကျော်ကျမတို့စစ်တမ်းကောက်ယူမှုတွေထုတ်ပြဟိုချက်လက်စုဆောင်မှုတွေကျမတို့ရရှိခဲ့တယ်အဲ့ဒီထက်မှာတော့လေပိုင်းဆိုင်ရာစော်ကားတဲ့အမှု၅ခုကိုတော့ရက်သားဆိုရမှာဟိုတရားစီရင်ခွင့်ရခဲ့တာကိုကျမတို့တွေ့ရတယ်ပေါ့နော်ကျန်တဲ့85ခုကတော့ဒီဖလန်ဝေးနေသေးတယ်ဒီကတော့ဒီစစ်တပ်ကရက်ဘက်ကိုလာပြီးတော့မှလေပန်းဆိုင်ရာစော်ကားတာပဲဖြစ်ဖြစ်ဒီတက် OA စီးစေတွေကိုဒီတက်သွားတာပဲဖြစ်ဖြစ်တကယ်တမ်းကျတော့ဒီ2008ဖက်စီပုံကအတားအဆီးကြီးကြီးမားမားဖြစ်တယ်နောက်တစ်ခုကသူတို့ကိုသွားပြီးတော့တိုင်တန်းဖို့ဆိုရင်လေဒီတိုင်တန်းတဲ့နေရာမှာပြည်သူတွေကနေပြီးတော့မှသွားတိုင်ဖို့တောင်မှနေရာကသူတို့အင်မတန်မှခဲရင်ပါတယ်ဒီပေရယူဘုံဘက်မှာလည်းတိတိယယောက်မရှိတဲ့အတွက်ဒါ impunity ဖြစ်နေတာပေါ့နော်သူတို့ဖြစ်ဒီစစ်ဖြစ်နေသေးတဲ့နိုင်ငံဆိုတော့ပုံပြီးတော့မှဒီတရားဥပဒေစိုးမိုးမှုကိုလက်လန်းမမီတဲ့အတွက်ကြောင့်မို့လို့ပြည်လက်နေသားနေအမျိုးသမီးတွေရာဒါကိုပုံပြီးတော့မှခါးစည်းခံစားရတော့ကျွန်တော်တို့တွေ့ရတယ်ပေါ့နော
်ဒလဒသစီစဉ်တင်ဆက်ပေးနေတဲ့မျိုးသမီးကန္တာကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုစနေမနေ့ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်တာဖြစ်ပါရဲ့ရှင်အခုနှာစင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါရဲ့ရှင
်နိုင်ငံတကာတက်မှတ်ဆံမပြည့်မီတဲ့ရန်ကုန်မန္တလေးအမြန်လမ်းမကြီးမှာတွေ့ရတဲ့အားနည်းချက်တွေနဲ့ဒီအားနည်းချက်တွေကိုအစိုးရဘက်ကဘာတွေလုပ်ပေးနေလဲဆိုတာကိုအမြန်လမ်းကိုအမြဲဆုံးပြီးသွားလာနေသူကိုနီလင်းဖြိုးကပြောပြပေးပါပါအကျဉ်း28ပေရှိတဲ့ကွန်ကရစ်နှစ်လွှာနဲ့ခင်းထားတဲ့ဒီအမြန်လမ်းမကြီးမှာအောက်အလွှာက6လမ်းမအပေါ်အလွှာကတပေထူပြီးတန်ချိန်80လောက်လေးတဲ့ရင်တွေဖြတ်တန်းမှုကိုခံနိုင်ရရှိပါတယ်ဒရာပေါင်း1300ကျော်ရှိပြီးထရက်ကားတွေမောင်းခွင့်မပြုတဲ့ဒီအမြန်လမ်းမှာလူစီးကားတွေအတွက်တတ်မှတ်ထားတဲ့နှုန်းကကီလိုမီတာ100ပါဒီလမ်းမကြီးစပြီးဖွင့်ချိန်မှာကားမောင်းသူတွေကြုံရတဲ့အခက်အခဲကဘာပါလဲ
ဟိုးဆက်တာနှစ်တွေမှာကားတွေလည်းရှားတယ်နော်ကားရလဲတဲ့အခါမှာကျွန်တော်တို့ဒီကလူတွေတာယာဒိတ်ကိုဖတ်ရတယ်ဆိုတော့သဘောတရားကိုမသိကြဘူးကဟိုကျွန်တော်တို့ကိုယ်တိုင်လည်းမသိကြဘူးကဟိုစောစောပိုင်းနှစ်တွေမှာအဲ့ဒီမှာအမြန်လမ်းဆိုတော့ပေါ်လာတယ်လမ်းကကတ္တရာမဟုတ်ဘဲနဲ့ကွန်ကရစ်နဲ့ခင်းထားတယ်ကလမ်းသစ်ဖြစ်တာလည်းပါတော့အရေးအဝါးသားလည်းမရှိဘူးအဲ့တော့အပူချိန်မြင့်တယ်လို့တော့ထင်ပါတယ်တချို့ကဓာတ်လိုက်မောင်းတဲ့အခါမှာတာယာကအားနေရတယ်တွေ့ရင်တာယာပွင့်သွားတာလို့ရှိပါတယ်ကအဲ့လိုဖြစ်ပါများလားအဲ့ခါမှာလူတွေကနောက်ပိုင်းမှာတာယာဝင်အဲ့လိုဒိတ်ဖတ်ရတယ်ဆိုတဲ့ဟာလေးကိုသတိထားမိလာကြတယ်ကနောက်ပိုင်းလူတွေကဒီလိုလက်လက်ဆိုပဲမဝဲကြတော့ဘူးကနောက်တစ်ခုကအာနေတဲ့နေရာကြီးမှာပြင်တဲ့နေရာကြီးကြရင်တော့နောက်ပိုင်းမှာသူကနိုင်လုံကတ်တရားခင်းခိုင်းတယ်ခင်ဗျာအပိုင်းလိုက်အပိုင်းလိုက်အခုကျွန်တော်တို့ရန်ကုန်ဘက်ကထွက်မယ်ဆိုရင်မိုင်20လောက်ကြီးရတော့ခင်ဗျာလမ်းပယ်များအကုန်ခင်းပြီးပါပြီခင်ဗျာနိုင်လုံကတ်တရားတောက်ချောက်နောက်ပိုင်းမှာပြက်တဲ့နေရာကြီးပြင်တဲ့ဟာကြီးအားလုံးကိုသူကအပိုင်းလိုက်အပိုင်းလိုက်လုတ်ခိုင်းနေတယ်ခင်ဗျာအခုတွေ့ရတော့
နောက်ဆိုပို့ပြီးတော့အဆင်ပြေမဲ့ပုံပေါ်တာပေါ့နော်
ဟုတ်ကဲ့အခုအစိုးရပြင်တဲ့ကမှာတော့တချို့ကျွန်တော်မျိုးကပြောခဲ့တဲ့အန်ဒီရဲ့များတဲ့နေရာတွေမှာလမ်းတွေကိုပြင်နေတာဒီဒီရလာကောင်းကိုပေါ့ဘိုးအရင်တိမိရွာချလာရတဲ့အချိန်မှာကားလမ်းပေါ်မှာဒီကလမ်းပြီးကိုဆင်းမတော်ခင်နဲ့ဒီဖမ်းတော့လို့ဖြစ်နေတော့ကျွန်တော်အဲ့ဒီကိုအချိန်နဲ့ကျွန်တော်တို့ပြောလာတဲ့အရာတွေပြင်ကြတာနဲ့မောင်းလာပြီးတော့ရုပ်ပြေကားအလိုအရင်ကိုဆွဲသွားတော့ခင်ဗျအဲ့လိုကြံစည်ရှိတဲ့နေရာမျိုးတွေသူလိုက်မှတ်ပြီးတော့တောက်လို့ရအခုပြင်တော့ပြင်နေတယ်ခင်ဗျလမ်းတွေအားလုံးနောက်ရောင်ရံအားနေတဲ့ကိုယ်တွေမှာရောင်ရံတွေလုံးနေတယ်။နောက်သူတို့ speed တွေကိုဦးချနေတယ်။သူတို့ကအရင်ကတော့100ကီလိုမီတာထက်ပိုမမောင်းရပါဘူးနော်။စွန့်ကြည့်ထားတယ်။ဒါပေမဲ့တချို့အရင်ကတည်းကများတဲ့နေရာတွေမှာ60လို့80လို့အဲ့လိုစိုင်းဘုတ်တွေလိုက်ထောင်တာပြီးကအဲ့တဲ့ကြော်မမောင်းဘူး။အဲ့လိုမျိုးတွေကစိုင်းဘုတ်တွေလိုက်ထောင်တယ်။ရောင်ရံအားနေတဲ့နေရာမှာရောင်ရံတွေလိုက်ကြတာတွေ့တယ်ခင်ဗ
ျ။ဒီလမ်းချောင်းဖောက်တဲ့နေရာမှာကအားနေမှုရှိတယ်လို့မြင်လား
။ဟောအဲ့ဒါကတော့ကျွန်တော်အဲ့လိုဆိုထင်ပါတယ်ခင်ဗျ။အကျိုးနေရာကြီးမှာလမ်းကြီးမကွိတင်ပဲနဲ့ပေါ့နော်ကွိတယ်လို့ကျွန်တော်တို့ခံစားရတယ်။
သူတို့ကမန္တလေးနားရောက်ကန်လေးပေါ့ဆိုရင်လမ်းအရန်ကိုကိုရတယ်ကွာကိုရမှာအလိုငွေငွေကောက်ကိုဖြစ်နေတယ်။ဘာကြောင့်အဲ့လိုကိုရတယ်တော့မပြောတတ်ဘူးပေါ့နော်။ဒီနည်းပညာကိုပဲမတက်လို့လား။နောက်တချို့ရုပ်တရက်ကိုွေွေသွားတယ်လမ်း။ကိုရင်လည်းသူပြောတဲ့တရားနဲ့ကအတွေ့အကြုံရှိတဲ့လူတော်တော်အချင်းကြီးတယ်ကွာ။အဲလိုရနိုင်တယ်။ဒါပေမဲ့အခုအတွေ့အကြုံနဲ့လူတော်ကြရင်တော့ပြဿနာရှိရတယ်။
နောက်ဒီလမ်းမှာဟိုတံတားတွေဖောက်တဲ့အနေထားရောအဆင်ပြေရလား
တံတားတွေကစောစောပိုင်းတွေမှာတံတားတွေကျင်းတယ်ခင်ဗျအခုနောက်ပိုင်းနှစ်တွေမှာတော့ဖောက်ပြီးတော့လေးငါးလေးတောင်နေတဲ့အခါမှာအကုန်လုံးတော့နည်းနည်းလေးတော့တိုက်လိုက်ချဲ့သွားတယ်အခုတော့အားလုံးပြည့်ပြီးပါတယ်
ဒီရန်ကုန်မန္တလေးပြည်အမြန်လမ်းမကြီးမှာတခြားစိတ်ထဲမှာဂတိကောင်ဖြစ်ရသေးတယ်ဗာများကြုံရပါသေးတယ
်တခြားတော့မရှိတော့ဒါအဓိကတော့ခင်ဗျာစိုက်ကျေကိုတရားဝင်ခွင့်မပြုတာပဲမဲ့စိုက်ကျေမောင်းနေကြတယ်ခင်ဗျာစိုက်ကျေစီးနေတာတွေ့ပါတယ်နောက်တချို့ကပုံစိုးတာစိုက်ကျေကိုလမ်းကြောင်းပြန်ပါတွေ့ပါတယ်အဲ့လိုမျိုးယူအခုဒီရင်ကြီးတော့ထိထိရောက်ရောက်အေးမယူပေးနိုင်သေးဘူးပေါ့နော်အဲ့လိုမျိုးကြီးကဂျင်မောင်းနေတော့အန်တီရများလို့ထင်ပါတယ်နောက်တချို့လမ်းမှရှိတဲ့ရွာတွေကအပိုင်းလိုက်အပိုင်းလိုက်မှာညာဘက်ဆိုရင်ကားတွေကတက်မောင်းကြတယ်ခင်ဗျကုန်ကားတွေသူတို့ခွင့်ပြုထားတဲ့တန်တဲ့ပိုးတဲ့ကားကြီးကိုတွေ့တယ်ခင်ဗျဥပမာမြေရေရင်ကြီးတို့သူတို့ကနေကန်နေဖြစ်တဲ့အတွက်ကြောင့်ဘယ်ပေါက်ကတက်ပြီးတော့ဘယ်ပေါက်ကဆင်းရရတယ်ဆိုတာသူတို့အနေနဲ့သိတယ်ခင်ဗျကျွန်တော်တို့ခီးသွားတွေကတော့မသိဘူးခင်ဗျအဲ့ဒီကားကြီးကိုရုပ်တရက်တွေ့တယ်ဟာဒီကားကြီးကဘယ်ကတက်လာမှလဲမသိဘူးအဲ့လိုမျိုးပဲပေါ့နော်အစိုးဆုံးကတော့စိုက်ကျေစီးမှုကိုဆိုပြီးတော့ဒီကွန်ကရစ်လမ်းရဲ့ဘေးမှာမြေကြီးလမ်းလောက်တာပြီးတယ်ခင်ဗျကျွန်တော်တို့သိကြလားကြွာသားတွေတုံးဖို့အတွက်ဆိုပြီးတော့ထားတဲ့ဟာကိုကြွာကန်တွေကမတုံးကြဘူးကျွန်တော်ဒီကွန်ကရစ်လမ်းပေါ်ကိုပဲစိုက်ကျေကိုတက်စီးတယ်တချို့ဆိုရင်ဘယ်လိုလမ်းကြောင်းတွေစီးရခင်ဗျအဲ့တော့အခုနောက်ပိုင်းမှာကျွန်တော်တို့ကြားလာတော့ဒီလမ်းပေါ်မှာတခုစိုက်ကျေကိုတိုက်ခဲ့တယ်ဆိုရင်စိုက်ကျေသမားကတရားသွက်ခံလို့ကြားတယ်ခင်ဗ
ျလမ်းပေါ်မှာဒီခီးသွန်းလာနေတဲ့လူတွေပေါ့နော်ရှင်တွေအန်ဒီယခင်ဖို့အတွက်ဒီလုံခြုံရေးဘလောက်များဖြည့်ထားပေးပါလဲအရေးပေါ်ဖြစ်လို့ရှင်အရေးပေါ်အတွက်ကိုခေါ်ဖို့ပြုဖို့ဒါမျိုးမြန်မြန်ဆန်ဆန်နဲ့အကူအညီတွေပါရများရရလားဘလို့များအခက်အခဲရှိလဲပြောပြပေးပါ
ဆိုးတော့ပိုင်းဖွင့်လာတဲ့အချိန်ကတော့တော်တော်လေးအဆင်မပြေခဲ့ဘူးခင်ဗျာအခုဖြစ်လို့ခေါ်ရင်လည်းအကူအညီရဖို့တော်တော်မလွယ်ခဲ့ဘူးခင်ဗျာအများလမ်းရေးစကမ်းဆိုတာမျိုးမရှိခဲ့ဘူးခင်ဗျာအစပိုင်းမှာပေါ့နော်တော်တော်လေးတော့ဒုက္ခဒုက္ခရောက်ခဲ့ကြပါတယ်အဲ့ဒီကလည်းလမ်းအတိအကျဖြစ်တာကြောင့်ဆရာအားနေတဲ့သူအရင်မှပေါ်ဆောင်မှုနော်လမ်းရဲ့အားနေတဲ့သူကြောင့်ခဏခဏဖြစ်တဲ့ဒုက္ခဒုက္ခလူတွေတော်တော်ရောက်ကြရတယ်ခင်ဗျအဲ့ဒါတွေများလာတဲ့အချိန်မှာအရေးပေါ် hotline number ဆိုပြီးတော့1800ဆိုပြီးတော့လုတ်ထားပေးတယ်ခင်ဗျသူတို့တက်မှတ်ချက်တိုင်းတော့နော်အပိုင်းပိုင်းလိုက်တယ်မှာရေစကန်နေထားတယ်အဲ့ရေစကန်နေမှာကျွန်တော်ဒူနာပြုရင်ရှိတယ်ဒီတိုက်ရင်ထားတာပြီးတယ်နောက်ကရိန်းနေတွေ့ထားတယ်ခင်ဗျအခုနောက်ပိုင်းတော့ညပဲဖြစ်ဖြစ်နေ့ပဲဖြစ်ဖြစ်ပေါ့အပိုင်းချားလိုက်ကိုညံလန်းရဲခေါ်တယ်ခင်ဗျာသူတို့ကတော့အဲ့ရဲကတောင်းချောက်ရှိနေတာတွေ့တယ်လမ်းပေးမှာသူတို့စိုက်ကလေးနဲ့ရက်ဆောင်ပေးနေတယ်ကျွန်တော်တို့ခီးသွားနေနေတယ်လိုအပ်တဲ့အကူအညီပေါ့ဒါလည်းဒီပြေဥမာပြီးပေါက်တာကကပြစ်တာဘာညာကမှောက်တာအဆုံးပေါ့နော်သူတို့အကူအညီတောင်းရင်ရတယ်ခင်ဗျာဒါအခုနောက်ပိုင်းနှစ်တွေမှာမှရလာတာပေါ့နော်အရင်ကတော့သူတို့ခေါ်လို့ခေါ်ရမှလည်းမသိဘူးပေါ့နော်နောက်ပိုင်းနေ့တွေမှာတကဖုန်းနံပါတ်တွေပေးတယ်ခင်ဗျာ10ပိုင်းကိုပဲနံပါတ်ပေးပြီးအခုပေးတယ်ဒီတစ်ချိန်မှာရုပ်ရည်ခေါ်ရတဲ့ခါကျရင်သူကအာအဲ့ပိုင်းကကျွန်တော်ပိုင်းမဟုတ်ဘူးဘယ်နံပါတ်ကိုခေါ်ပါအဲ့အဲ့လိုပြောတော့ကတိရောက်တွေဖြစ်နေခင်ဗျာအများကြီးပြောလာကြတော့မှသူကအဲ့လိုနံပါတ်တစ်ခုပေးတယ်နဲ့လုပ်ပြီးလိုက်တာခေါ်လိုက်ရင်သူတို့ကချိတ်ဆက်ပြီးတော့လွတ်ပေးတယ်ခင်ဗျာအော်ရဲတာသူကလည်းသူအပိုင်းလိုက်အပိုင်းလိုက်စောင့်နေပါတယ
်လုံခြုံရေးပိုင်းအနေနဲ့စိတ်ချလာတဲ့ပိုင်းပေါ့နော
်ဒါပေမဲ့အားနေနေတာကကျွန်တော်တို့မြင်တာပေါ့နော်လုံခြုံရေးတယောက်တည်းတည်းရှိတယ်ခင်ဗျာတနည်းအားမနှစ်ယောက်တော့ရှိတယ်လို့မြင်နေတာခင်ဗျာအကြောင်းလဲဒီလိုနေ့လည်းပဲဆိုရင်တိတ်တနာမရှိဘူး။ညဘက်ညအောင်မှာတခုခုပေါ့နော်သူ့ကိုလောက်ခဲ့မယ်ဆိုသူ့မှာလက်နဲ့လည်းမတွေ့ကျွန်တော်တို့တရား။သူ့ကိုရန်ပြုတ်မယ်ဆိုရင်တော့သူ့ကိုသူ့တော်မှာတော်တော်ကာဝေးရမယ်တဘောရှိ။ပေါင်းရင်းမဲကြီးထဲမှာသူကတယောက်ပဲ။ကျွန်တော်ကားသွားတယ်ကားသွားတဲ့အချိန်မှာကားပြီးအောင်မှာသူတို့ငင်းနေနေတယ်။အဲပေါင်းထဲမှာသူကတယောက်ပဲဆိုင်ကျင်နေဆိုနေနေရတယ်။ကျိုးရမတက်ရပြီးနေတယ်။သူဂျူဒီတော့သူတို့ကသူတို့ချင်းနေချင်းပါတယ်ကျွန်တော်နေတော့။အဲ့မကျွန်တော်စဉ်းစားတဲ့ပုံစံကြတော့တက်တာတခုဖြစ်ခဲ့ရင်တို့အနေနဲ့ကာဖွယ်လို့ရအောင်လက်နဲ့တခုအဲ့လိုပေးထားရင်ပုံပြတို့တော့လည်းကောင်းတယ်။နောက်ကျွန်တော်တို့ပုံပြတော့လူနေနဲ့ပုံပြဟိုမှာဖြစ်နေလို့ထင်တယ်
။ကိုနေလင်းဖြူပါဒီအမြန်လမ်းကိုပုံမကောင်းမွန်ကျယ်ဝန်းလာအောင်လက်ရှိအစိုးရက USH တို့ Jaguar တို့အဖွဲ့အစည်းတွေနဲ့လုံဆောင်နေတာတွေ့ရတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင်မယ်နော
်။တခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ။အမေရိကန်ပြည်ထောင်စုဟာ1980ပြည့်လွန်ကစတင်ခဲ့တဲ့ဝ
ဝိရေးစေဝါပြန့်နှံ့မှုမှာအနက်ဆိုင်ဆုံးကာလကိုရောက်ရှိနေပါတယ်ဒီနေ့ခင်မှာဆိုရင်တနက်ပြစ်ခံရလို့တည်ဆုံးသူကားတိုက်ခံရလို့တည်ဆုံးသူစုစုပေါင်းအရေးအတွက်ထက်မွေးရစေဝါကြောင့်တည်ဆုံးရသူအရေးအတွက်ကပိုများလာတယ်လို့သမရထွန်းကပြောပါတယ်မနစ်တုန်းကမွေးရစေအလွန်ကျွံသုံးဆွဲလို့တည်ရတဲ့အမေရိကန်အနည်းဆုံး6,400ရှိခဲ့ပါတယ်ဒါဟာတနေ့ကိုအမေရိကန်185ဦးတည်ဆုံးနေရတယ်ဆိုတဲ့သဘောဖြစ်ပါတယ်တနာရီတိုင်းမှာလူ9ယောက်တည်ဆုံးနေရတယ်ဆိုတဲ့သဘောလည်းဖြစ်ပါတယ်မွေးရစေအလွန်ကျွံသုံးဆွဲခြင်းဟာအမေရိကန်မှာမမျှော်လင့်ဘဲတည်ဆုံးနေကြရတဲ့အ내အများဆုံးလည်းဖြစ်ပါတယ်။ဒါကိုဆုံးကန်းတိုင်စီဖို့အတွက်အစိုးရဒေသနာဆိုင်ရာအဖွဲ့အစည်းတွေနဲ့ပုဂ္ဂလိကအသင်းအဖွဲ့တွေကတက်ကြွစွာဆောင်ရွက်ကြဖို့လိုပါတယ်။အမေရိကန်တနိုင်ငံလုံးပါဝင်ကြဖို့ကိုလည်းသမ္မတကတိုက်တွန်းပါတယ်။ဒီကိစ္စမှာအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကအဓိကပါဝင်ဆောင်ရွက်နေတယ်လို့ဆိုပါတယ်။ဒီလိုဖြစ်ရတာဟာပင်လယ်ရကြားမှာထုတ်လုပ်နေတဲ့ဘိန်းဗျူနဲ့ဘိန်းပါဝင်တဲ့ဆေးဝါးအတုတွေကိုနေစာဖြတ်ကျော်ရာဇဝတ်ဂိုင်းတွေကအမေရိကန်ပြည်ထောင်စုထဲကိုခိုးသွင်းလာတဲ့အတွက်မွေးရစေဝါပြဿနာဟာပိုပြီးကြီးထွားလာနေရတာဖြစ်ပါတယ်။ဒါကြောင့်ဒီပြဿနာကိုကင်တွယ်ဖြေရှင်းရမှာနိုင်ငံတကာဆိုင်ရာဗျူဟာတည့်ရလိုကြောင်းနိုင်ငံတကာမွေးရစေဝါနဲ့ဥပဒေရေးရာဒူးလက်ထောက်ဝန်ကြီးဂျန်မော့စ်ကပြောပါတယ်။အောင်မြင်မှုတချို့ကိုကျွန်တော်တို့တွေ့မြင်နေရပါပြီ။အမေရိကန်ပြည်ထောင်စုရဲ့မြစ်တာရက်ခံချက်အရ Fentanyl Call ဘိန်းပါတဲ့အကန့်ခဲပျောက်ဆေးကိုကုလသမဂ္ဂအဖွဲ့ကထိန်းချုပ်ဆေးဝါးဆင်းမှာထည့်သွင်းလိုက်ပါတယ်။2015ခုကစလို့တရုတ်အစိုးရဟာမွေးရစေ138မျိုးအပေါ်ထိန်းချုပ်မှုမကြုံစဘူးလှုပ်လာခဲ့ပါတယ်။နိုင်ငံရေးဝန်ကြီးဌာနဟာမွေးရစေမှောင်ကုန်မှုကိုပိုပြီးထိတိယယောက်ဂျားဖြတ်ဟန်တာဖမ်းဆီးနိုင်ရေးစွမ်းရည်မြင့်တင်ဖို့မက္ကဆီကိုနိုင်ငံကိုအထောက်ပံ့တွေပေးနေပါတယ်။ဒါကြောင့်နေဆက်ပြတ်ကျော်ပြီးဘိန်းဗျူနဲ့ဆေးဝါးအတုတွေဝင်ရောက်လာမှုမရှိအောင်ပုံမိုဆောင်ရွက်လာနိုင်ပါတယ်။နိုင်ငံတကာမွေးရစေနဲ့တရားဥပဒေဆိုင်ရာဌာနကတည်ထွင်လိုက်တဲ့မွေးရစေစွန့်လန့်မှုကိုဟန်တာကူစားနိုင်တဲ့ပစ္စည်းကိရိယာသစ်တွေနဲ့မွေးရစေဝယ်လိုအားကြဆင်းလာပြီးပြည်တွင်းမွေးရစေဘိန်းပြဿနာကိုဖြေရှင်းရမှာအထောက်အကူဖြစ်စေမယ်လို့ဒူးလက်ထောက်ဝန်ကြီးဝေါ့စ်ကပြောပါတယ်။စင်ခေါ်မှုကကြီးမားပြီးသူတို့ဌာနအတွက်ဦးစားပေးလုပ်ငန်းတစ်ရပ်ဖြစ်နေအောင်ပါပဲလို့ဒူးလက်ထောက်ဝန်ကြီးကပြောပါတယ်နော်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင
်။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးဗီဒီယိုရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီကနေ့မနေ့ဖက်အစီအစဉ်အဆုံးတက်ခဲ့မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြပြပေးပါအောင်မယ်ရှင်။
ဒီချင်းနိုင်ငံကမဒီမင်းဖြစ်နေတဲ့ဆိုင်းနှင်းကျုံးဆွေမှာလူတွေပြည့်နေတဲ့ပလီတခုကိုစစ်သွေးကြွားလို့တမ်းရရှိသူတွေတောက်ကြနေကြဝင်ပစ်တာကြောင့်လူ235ယောက်သေဆုံးသွားတယ်လို့အီဂျစ်လူမျိုးရေးတာဝန်ရှိသူတွေကိုကိုကားပြီးနိုင်ငံပိုင်သတင်းဌာနကပြောပါတယ်။ဇင်ဘာဝေနိုင်ငံသမ္မတဖြစ်လာတဲ့ MSN Mnangagwa ရဲ့ကျန်းသစ်စာချင်းစုပွဲအခမ်းအနားကိုတောက်ကြနေကြကျင်းပပါတယ်။နိုင်ငံကို2,400နီးပါးအုပ်ချုပ်ပြီးနောက်စစ်တပ်နဲ့အာဏာရပါတီရဲ့ဖိအားပေးမှုကြောင့်အင်ကန်နီကယာရုကနုထွက်သွားတဲ့ရောဘတ်မူဂါဘီနောက်မှာသူဟာပထမဆုံးချင်းဇင်ဘာဝေသမ္မတဖြစ်လာသူပါ။ပြည်ထောင်ငယ်လန်နံမျိုးလူစီကားတဲ့မြို့လကောင်တန်းကမြေရောက်ရထားပူတော်ရုံတစ်ခုမှာတောက်ကြနေကတနက်ပြစ်ခတ်တံတွေကြားရတယ်ဆိုပြီးလူတွေပူတော်အောင်ပြင်ပက်ဘေးလွရာကိုထွက်ပြေးခဲ့ကြရပါတယ်အခုလိုမတော်တဆဖြစ်ရဲ့ကြောင့်လူတွေထိခိုက်ဒဏ်ရာရတာမျိုးမရှိခဲ့ဘူးလို့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့နောက်လန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံကမျက်နှာစာမှာတရုတ်နိုင်ငံကမြန်မာနိုင်ငံဘက်ကနေရည်တီထောက်ခံပေးခဲ့တဲ့အခြေအနေတွေကိုတရုတ်သမ္မတရှီကျင်းပင်နဲ့နိုဘာလ24ရက်တောက်ကြနေကတွေ့ဆုံချိန်တွင်ဆွေးနွေးခဲ့တယ်လို့တမတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာနိုဘာလ21ရက်နေ့ကစပြီးတရုတ်နိုင်ငံမှာရောက်နေတာဖြစ်ပြီးအများအပြားတော့တရုတ်စစ်ဘက်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးတာတွေရှိခဲ့တာပါ။ဒီတော့ဒီမှာပဲတရုတ်နိုင်ငံကြားဌာနရဲ့နိုဘာလ24ရက်နေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူလက်မှတ်ရေးထိုးခဲ့တာကိုကြိုဆိုကြောင်းတရုတ်နိုင်ငံကြားဌာနပြောခွင့်ရဂန်းရှောင်းကပြောခဲ့ပါတယ်ခင်ဗျာ။
စနေမနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းကြီးထားပေးသွားတာပါဒီမနေ့စီစဉ်ထုတ်လုပ်ရေးဘူးကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဂျွန်အယ်လစ်ဆန်ဖြစ်ပါတယ်ရှင်ဒီနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လင်းပေးမယ့်စီစဉ်တွေကိုတော့လိုင်းဒိုမီတာ19.41တို့ကနေဖန်ယူနာဆက်နိုင်ကြပါတယ်ဗီဒီယိုသောရရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေဗီဒီယိုကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမခွာမျိုးပါ
This program has come to you from the Voice of America, Washington.